Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ကနေ2015ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့40တို့ကနေတိုက်ရိုက်အတန်းဖွင့်နေပါပြီခင်ဗျာ။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့စီးတီးယားညဉ့်ညံ့ရေးအတွက်ဆွေးနွေးပွဲတွေတောက်ကြနေမှာစမယ်လို့ကလပ်သမဂ္ဂအထူးတန်တမန်ကပြောပါတယ်မဲကောင်မြန်ဝမ်ဒေတာဖွံ့ဖြိုးရေးအပါအဝင်လာဝနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီပေးမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်အန်အာဒီပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တမတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့မနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ကြပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကတော့သတင်းတွေကိုတော့မတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်မနေ့ကဒေါင်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်တို့တွေ့ဆုံတဲ့အပေါ်မှာဘယ်လိုသုံးသပ်ကြပါသလဲ
အဲ့တော့ဒီနေရာမျိုးဟိုတစ်ချိန်တုန်းက NRI မှာဒေါင်ဆန်းစုကြည်ရဲ့လွယ်ရင်ဘယ်သူမှမရှိဘူးလို့ဟိုအပြစ်ပြောခဲ့တဲ့လူတွေဒီကနေ့
ဒါကတော့ပြည်ဆောင်ကိုသတင်းစီစဉ်ပြီးမှနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်ဂျပန်နိုင်ငံမှာရောက်နေတဲ့ NLD ရဲ့စီးပွားရေးကော်မတီကိုဂျပန်ဘက်ကအကူအညီတွေပေးမဲ့သတင်း၊ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မှာလက်နက်ကြီးကြားရုပ်လို့လူသေးဆုံးတဲ့အခြေအနေနဲ့အမေရိကန်နိုင်ငံမှာနှစ်မုန်တိုင်းပြည်ရှင်းလင်းရေးတွေလှုပ်ဆောင်နေတဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုအလှန့်ပေးခင်အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသားတွေကိုကိုဇော်ဝင်းလိုက်နဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်ခင်ဗျာ။
ကလရှိကြဆောင်ဆိုင်နေခဲ့ရတဲ့စီးရီးယားအစိုးရနဲ့အတိုက်ခံအင်အားစုတွေအကြားကငင်းကြမ်းရေးဆွေးနွေးပွဲကိုဂျနီဗာမြို့မှာလာမယ့်တောက်ကြနေ့စတင်နိုင်တော့မယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တပန်ကပြောပါတယ်ဆွေးနွေးပွဲတက်ရောက်ကြမဲ့သူတွေအတွက်ဖိတ်ကြားလွှာတွေကိုအင်္ဂါနေ့မှာပို့ပေးမယ်လို့အထူးတန်တပန်စတီဖန်ဒီမစ်တူရာကပြောပေမဲ့ဘသူတွေကိုဖိတ်ကြားမယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးဆွေးနွေးပွဲကိုဒီနေ့လည်းမှာစတင်နိုင်မှုကုလသမဂ္ဂဘက်ကလိုလားနေတာဖြစ်ပေမဲ့လည်းဘသူတွေကိုဖိတ်ကြားတဲ့ဆိုတဲ့အပေါ်သဘောထားကွက်ပြားမှုတွေဖြစ်နေတာကြောင့်အခုလိုကြန့်ကြာသွားခဲ့တာပါဆွေးနွေးပွဲအစပထမနေ့မှာအားလုံးပြက်ပြဲသွားတာတဲ့ဆိုင်ရင်တင့်တော်တဲ့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်မှုရဲ့အနေငယ်နောက်နေ့ကြန့်ကြာသွားတာကပိုတင့်တော်ပါတယ်လို့လာအိုနိုင်ငံမှာအလဲပတ်ရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းပြောပါတယ်စီးရီးယားညဉ့်ညံ့ရေးဆွေးနွေးပွဲမှာပါဝင်မှုအတွက်သူတို့အနေနဲ့ဖိအားပေးတယ်လို့ခန့်စားရတယ်လို့အတိုက်ခံတွေဘက်ကပြောဆိုပြီးတဲ့နောက်အတိုက်ခံအင်အားစုတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းလည်းဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်
Washington DC မြို့တော်မှာတောက်ကြနယ်စနေနေ့တုန်းကစံချိန်တင်နှင်းမုန်တိုင်းကြားရောက်ခဲ့ပြီးတနင်္လာနေ့ကနှင်းတွေဖယ်ရှားရှင်းလင်းနေရတဲ့အတွက် American အစိုးရရုံးနေနဲ့ကြောင်းတွေပိတ်ထားခဲ့ရပါတယ်။ Washington မြို့တော်ရဲ့လမ်းမနဲ့အဝေးပြေးလမ်းမအများစုဟာတနင်္လာနေ့မနေ့ကနှင်းတွေဖုံးလန့်လျက်ရှိပြီးအရေးပေါ်နှင်းဖယ်ရှားရေးအစိုးရအလုပ်သမားတွေကနှင်းရှင်းတဲ့ကားကြီးတွေနဲ့လမ်းတွေကိုရှင်းလင်းနေကြပါတယ်။ရေခဲအမှတ်အထက်အပူချိန်ရှိနေတဲ့အတွက်မြို့နေလူတွေအနေနဲ့86စင်တီမီတာလက်မ30နီးပါးကျခဲ့တဲ့နှင်းတွေကိုရှင်းလင်းဖို့အခွင့်အရေးရခဲ့ပါတယ်။ Washington Baltimore ပြည်နယ်အရှေ့ဘက်ခြမ်းအဓိကလေရင်ကွင်းတွေကနေလေရင်ခီးစဉ်1500လောက်တနင်္လာနေ့ကဖြတ်သိမ်းခံရခြင်းမှာမိရထားပြေးဆွဲမှုတွေကတော့ပုံမှန်အခြေအနေနီးပါးပြောင်းခဲ့ပါတယ်။ New York မြို့နယ်တောင်ပိုင်းမှာလည်းနှင်းမုန်တိုင်းကျတဲ့ဒဏ်ကိုလူသန်းပေါင်းများစွာခံခဲ့ကြရပါတယ်။ပူနွေးတဲ့မက္ကဆီကိုပင်လယ်ကွေ့ကနေရေငွေ့ပါတဲ့လေပြင်းဟာလွန်ခဲ့တဲ့နှစ်ရက်ကအတ္တလန္တိတ်ကမ်းခြေကိုဖျက်တိုက်ခဲ့ရာမုန်တိုင်းကြီးအသွင်ကျခဲ့တာဖြစ်ပါတယ်။ဆောင်းရာသီဥတုရဲ့ပြင်းထန်တဲ့ဒဏ်ကိုဘော်တီမိုးနဲ့ဝါရှင်တန်ဒေသတို့မှအဆိုးဆုံးခံခဲ့ရပါတယ်။ဒီနှင်းမုန်တိုင်းဒဏ်ကြောင့်လူ45ဦးသေဆုံးခဲ့တယ်လို့သိရပါတယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွက်ောက်ပွဲအတွက်ပထမဆုံးပါတီတွင်မဲပေးမှုတွေအိုင်အိုဝါပြည်နယ်မှာစတင်မှုသတင်းပတ်တစ်ပတ်အလိုမှာပဲ Republican Party သမ္မတလောင်း Donald Trump ဟာလူလူစစ်တမ်းတွေမှာဥဆောင်မှုထပ်တိုးရရှိနေပါတယ်။ Donald Trump ဟာ Texas ပြည်နယ်ကအထက်လွှတ်တော်အမတ် Ted Cruz ကို34ရာခိုင်နှုန်း23ရာခိုင်နှုန်းနဲ့ဥဆောင်နေတယ်လို့ Fox သတင်းဌာနကပြုလုပ်တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio ကတော့စနစ်ရာခိုင်နှုန်းနဲ့တတိယလိုက်နေတယ်လို့ဆိုပါတယ်။Battleground Tracker လို့ခေါ်တဲ့ CBS တင်ဌာနကပြုလုပ်တဲ့စစ်တမ်းတစ်ခုမှာတော့ Trump ဟာ Cruz နဲ့သိမ့်မကွာလာပဲ39ရာခိုင်နှုန်း34ရာခိုင်နှုန်းနဲ့ဥဆောင်နေပြီး Marco Rubio ကတော့73ရာခိုင်နှုန်းနဲ့တတိယလိုက်နေတယ်လို့ဆိုပါတယ်2016ခုနှစ်သမ္မတရွက်ောက်ပွဲမှာပထမဆုံးပါတီတွင်မဲပေးရွေးချယ်မှုတွေကို February 1ရက်နေ့မှာစတင်ပြုလုပ်တော့မယ့်အချိန်မှာပဲ Trump ရဲ့ဥဆောင်မှုကတဖြည်းဖြည်းကြီးထောက်လာနေတာဖြစ်ပါတယ်သူ့အနေနဲ့ Iowa ပြည်နယ်မှာအနိုင်ရအောင်မိကုံရန်ကုန်စ조사လုပ်ဆောင်သွားမယ်လို့ မစကတ်တင်းမြို့မှာထောက်ခံသူတွေကိုထရမ့်ကပြောကြားခဲ့ပါတယ်တက်ခရူစာအမေရိကန်မိခင်ကနေကနေဒါနိုင်ငံမှာမွေးဖွားခဲ့သူဖြစ်တဲ့အတွက်သူ့အနေနဲ့သမရအဖြစ်ဝင်ရောက်ရွေးခေါ်ခြင်းရှိမရှိဆိုတဲ့အပေါ်ဒေါ်နယ်ထရမ့်ကမေးခွန်းထုတ်လိုက်တာကြောင့်တက်ခရူစအနေနဲ့ခန်းစစ်ဘက်ကိုရောက်သွားခဲ့တာဖြစ်ပါတယ
်လာအိုနိုင်ငံမှာကြုံတွေ့နေရတဲ့ငတ်မို့ခေါင်းပါမှုပြဿနာမပေါက်ကွဲသေးတဲ့ဘုံတွေရှင်းလင်းရေးပြဿနာနဲ့မဲခေါင်မြေဝမ်းအောက်ပိုင်းဒေသနှီးပညာဆိုင်ရာလက်လန်းမိစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကူညီနေတဲ့ဂျိုးဘက်မှုတွေကိုတိုးမြင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ VNTM မြို့တော်ကိုတနင်္လာနေ့ကရောက်ရှိစဉ်အခုလိုအရေးယူဆောင်ရွက်မှုတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကချပြခဲ့တာပါ။ဒါအပြင်အလှည့်ကျအာဆီယံဥက္ကဋ္ဌရာထူးကိုလက်ခံရမှာလဲလာအိုနိုင်ငံရဲ့အရေးကြီးတဲ့အခန်းကဏ္ဍကိုဝန်ကြီးကယ်ရီကပြောခဲ့ပါတယ်။ဆွေးနွေးမှုတွေအတွင်းနောက်လာကယ်လီဖိုးနီးယားမှာသမရဘရက်ဥဘာမာအရှင်အဖြစ်တာဝန်ယူကျင်းပမဲ့အမေရိကန်အာဆီယံထိပ်သီးညီလာခံမှာဆွေးနွေးမဲ့အခြေခံအချက်တွေကိုလည်းဝန်ကြီးကယ်ရီကချပြခဲ့ပါတယ်။သမရဥဘာမာအနေနဲ့ဒီနှစ်နှောင်းပိုင်းလာအိုနိုင်ငံမှာကျင်းပမဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပြီးအမေရိကန်သမရတအုပ်အနေနဲ့ပထမဆုံးအကြိမ်လာအိုနိုင်ငံကိုသွားမဲ့ခီးစဉ်လည်းဖြစ်ပါတယ်။ဝန်ကြီးချုပ်တောင်စင်းသမဗော်နဲ့နိုင်ငံသားရေးဝန်ကြီးတောင်လုံးစီဆူလိတ်တို့အပါအဝင်လာအိုဆိုရအရာရှိတွေနဲ့တွေ့ဆုံပြီးတဲ့နောက်သတင်းတောက်တွေနဲ့တွေ့ဆုံချိန်မှာဝင်ကြီးကယ်ရီပြောဆိုသွားတာပါလာအိုနိုင်ငံမှာကလေးငယ်တွေရဲ့ဖွံ့ဖြိုးမှုနှေးကွေးစေတဲ့ငတ်မို့ခေါင်းပါမှုပြဿနာဖြေရှင်းရေးအတွက်ကျောင်းတွေမှာနေ့လယ်စာကြွေးမွေးဖို့အစီအစဉ်အတွက်အမေရိကန်ဒေါ်လာ6သန်းအကူအညီပေးမယ်လို့ဝင်ကြီးကယ်ရီကပြောသွားပါတယ်လာအိုနိုင်ငံဟာဝင်ကြီးကယ်ရီရဲ့အာရှ3နိုင်ငံခီးစဉ်အတွင်းပထမတစ်ထောက်နားရဖြစ်ပြီးဒီကနေ့ကမ္ဘောဒီးယားကိုဆက်ရောက်မှာဖြစ်တယ်လို့အဓိကတဆင့်တရုတ်နိုင်ငံကိုဝင်ကြီးကယ်ရီခီးဆက်မှာဖြစ်ပါတယ်ရှင
်။ VOA မြန်မာသံရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မိတ်ကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့တနင်္လာနေ့ကနေပြည်တော်ဘင်းအောင်ရိတ်တာအခမ်းမဆောင်မှာတွေ့ဆုံပြီးမြန်မာနိုင်ငံမှာရုပ်ောက်ပွဲလွန်ကာလအာဏာလွှဲပြောင်းမှုအဆင်ပြေချော့မှုစီရင်နဲ့ငင်းချမ်းရေးရရှိနိုင်ရေးရှစ်လုံငန်းစဉ်ကိစ္စရအများအပြားကိုဆွေးနွေးခဲ့ကြပါတယ်။ဒါဟာရုပ်ောက်ပွဲအနေနဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တမရကာကွယ်ရေးဦးစီးချုပ်တို့အကြားရုပ်ောက်ပွဲအလွန်ကာလမှာဒုတိယအကြိမ်မြောက်တွေ့ဆုံကြတာလည်းဖြစ်ပါတယ်။တွေ့ဆုံမှုအတွင်းအခုပြောင်းကာလမှာတည်ငြိမ်ရေးလွတ်တော်သစ်ခေါ်ယူရေးနောင်တက်လာမယ့်အစိုးရသစ်အဖွဲ့အစည်းအပါအဝင်အစိုးရသစ်နဲ့ဆက်လက်ဆောင်ရွက်ရမယ့်ကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့တမရကာကွယ်ရေးဦးစီးချုပ်ဘက်ကနေသတင်းထုတ်ပြန်ပါတယ်။အခုလိုနိုင်ငံရဲ့အရေးကြီးအခမ်းအနားမှာပါတဲ့တမရရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်နဲ့ရုပ်ောက်ပွဲအနိုင်ရအတိုက်ခံပါတီဒေါက်ဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့တွေ့ဆုံမှုအပေါ်အကျိုးရှိတဲ့ကောင်းမွန်တဲ့အကျိုးရလဒ်တွေဖော်ဆောင်နိုင်မယ်လို့ယူဆကြောင်းအသွင်ကူးပြောင်းရေးကာလစစ်ဖက်အရဖက်ဆက်ဆံရေးကောင်းမွန်အောင် NLD ဘက်ကအစွမ်းကုန်ကြိုးပမ်းလုပ်ဆောင်နေတယ်လို့ယူဆကြောင်းနိုင်ငံရေးအကဲခတ်တွေကရှုံ့မြင့်သုံးသပ်ကြပါတယ်မနေ့ကတွေ့ဆုံပွဲမှာတမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်အပါအဝင်ဒုတိယတမရကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကာကွယ်ရေးဦးစီးချုပ်ရုံးကဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့တက်ရောက်ခဲ့ကြပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အတူ NLD ဗိုလ်အလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဦးဝင်းထိန်ဦးဝင်းမြင့်ဦးစော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြပါတယ်
လာအိုနိုင်ငံအတွင်းဖြစ်သွားခဲ့တဲ့ဘုံပေါက်ကွဲမှုမှာတရုတ်နိုင်ငံသား2ဦးသေဆုံးပြီး1ဦးဒဏ်ရာရသွားတယ်လို့တရုတ်အစိုးရပိုင်ဆွင်ဟာသတင်းမှဖော်ပြထားပါတယ်။တနင်္ဂနွေနေ့ကလူသူအယောက်ပေါက်နည်းတဲ့ဆေဆွန်ဘွန်းဒေသတွင်မော်တော်ကားနဲ့လူ3ဦးခရီးသွားနေစဉ်မှာအခုလိုဘုံပေါက်ကွဲခဲ့တာဖြစ်ပြီးအဲ့ဒီ3ယောက်ထဲကတယောက်ဟာတရုတ်မိုင်းကုမ္ပဏီတစ်ခုကဝန်ထမ်းဖြစ်ပါတယ်။လာအိုနိုင်ငံမြို့တော် VNTM မှာရှိတဲ့တရုတ်တန်ရုပ်အရာရှိတွေကဆေးရုံပေါ်ကဒဏ်ရာရသူတွေကိုတွားရောက်ကြည့်ရှုခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုအမြန်ဆုံးလုပ်ဖို့တောင်းဆိုလိုက်ပါတယ်။အာရှ3နိုင်ငံခီးစဉ်အဖြစ်လာအိုနိုင်ငံကိုအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီရောက်ရှိနေစဉ်မှာအခုလိုပေါက်ကွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်
။အာရှတိုက်အရှေ့ပြားတခြားပုံမှန်အဖြစ်နှွေးထွေးတဲ့ရာသီဥတုရှိတဲ့အရက်တွေမှာထူခြားစွာအေးအေးပိုတဲ့ဆောင်းဝါးတွေနဲ့ရင်ဆိုင်နေရပြီးလုပ်ငန်းတွေရပ်တန့်ကုန်ပါတယ်။စင်းနေတွေရေခဲမှုတွေနဲ့ရေခဲတွေပါတဲ့လေတွေတိုက်ခတ်ခဲ့တာကြောင့်အာနာပိုင်တွေကရာနဲ့ချီတဲ့လေကြောင်းလိုင်းတွေရပ်ဆိုင်လိုက်ပြီးတော့ကျောင်းတွေလည်းပိတ်ပစ်ခဲ့ရသလိုထိုင်ဝမ်နဲ့ဂျပန်တို့မှလည်းလူအများပြားသေဆုံးခဲ့ပါတယ်။ထိုင်ဝမ်ကျွန်းမှာလူ60လောက်သေဆုံးခဲ့ပြီးအများစုဟာမြို့တော်တိုက်ပင်းနဲ့အနီးဝန်းကျင်ဒေသတွေကဖြစ်တယ်လို့ဆိုပါတယ်။သေဆုံးသူအများစုဟာတက်ကြီးရွယ်အိုတွေဖြစ်တယ်လို့ဆိုပါတယ်။ The Focus လို့ခေါ်တဲ့ထိုင်ဝမ်အခြေစိုက်သတင်းဌာနတစ်ခုရဲ့အဆိုအရထိုင်ဝမ်ကျွန်းတစ်ခုလုံးမှာရာသီဥတုနဲ့ဆက်နွယ်ပြီးတည်ဆုံသူအရေအတွက်85ယောက်ရှိခဲ့တယ်လို့ဆိုပါတယ်
မလေးရှားနိုင်ငံရဲ့အကြမ်းဖက်ဝါဒစံကြည်ရေးဥပဒေတည်းဟာသူ့ဆို IS စစ်သွေးကြွအဖွဲ့ရဲ့တကယ်ချင်းချောက်မှုတွေကိုတိုက်ဖြတ်နိုင်ဖို့အတွက်လိုအပ်တဲ့လက်နက်တစ်ခုဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောဆိုလိုက်ပါတယ်ကွာလာလံပူမြို့တော်မှာနှစ်ရက်တာကျင်းပနေတဲ့အကြမ်းဖက်အစွန်းရောက်မှုများဆိုင်ရာနိုင်ငံတကာညီလာခံအစမနေ့ကတနင်္လာနေ့မှာမစ္စတာနာဂျစ်ကမလေးရှားနိုင်ငံရဲ့အကြမ်းဖက်ဝါဒစံကြည်ရေးဥပဒေတည်းနဲ့ပတ်သက်လို့ကာကွယ်ပြောဆိုသွားတာဖြစ်ပါတယ်ရှင် Direct from Washington.
ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မတ်အင်ဂျင်နိုင်တို့ကကြင်ညာပေးကြတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါစေ။မကြာခင်အစိုးရတစ်ကိုဥဆောင်ဖွဲ့စည်းမဲ့ NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်အတွက်တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆိတ်ဆက်ညှိနှိုင်းပေးရဟာခက်ခဲတဲ့စင်ခေါ်မှုတစ်ခုဖြစ်လာလိမ့်မယ်လို့မြန်မာအရေးကြွမ်းကျင်သူအချို့ကသုံးသပ်ကြပါတယ်။မနေ့ကနေပြည်တော်မှာကျင်းပတဲ့ဆွေးနွေးပွဲဟာဒေါ်ဆန်းစုကြည်ဥဆောင်မဲ့အစိုးရတစ်မှာအရေးပါဆုံးနဲ့တာဝန်ရှိဆုံးဖြစ်လာမဲ့ပုဂ္ဂိုလ်တွေနဲ့တက်မတော်ထိပ်ပိုင်းမှာအရေးပါတဲ့ပုဂ္ဂိုလ်တွေရဲ့တွေ့ဆုံပွဲဖြစ်တယ်လို့လည်းမြင်ကြပါတယ်။ဒီဆွေးနွေးပွဲပေါ်မြန်မာအရေးကြွမ်းကျင်သူအချို့ကဘယ်လိုသုံးသပ်ကြသလဲဆိုတာကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြမှာပါ
။2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်တို့ရဲ့မနေ့ကဒုတိယအကြိမ်မြောက်ဆွေးနွေးပွဲထူးခြားချက်ကတော့အရင်ပထမအကြိမ်ကလို့သူတို့နှစ်ဦးတည်းမဟုတ်တော့ပဲသူတို့ရဲ့အနီးကပ်ဆုံးအရေးပါတဲ့အခြားတာဝန်ရှိသူတွေပါဝင်လာတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
။အဲ့တော့ဒီတစ်ဖက်ကဒေါ်အောင်ဆန်းစုကြည်ဘက်ကကြည့်လိုက်လို့ရှင်တော့ဒီ NLD တွေကဘိုးလုံးမဆောင်ကွန်ကော်မတီဝင်တွေကသူနဲ့သူလျှောက်ပါလာတော့ဒီပုဂ္ဂိုလ်တွေဟာကျွန်တော်တို့ NLD အတွက်လက်ရှိအနေအထားမှာဒေါ်အောင်ဆန်းစုကြည်ပြည်တော်ဝင်ရှိဆုံးခေါင်းဆောင်တွေဖြစ်လာတယ်လို့ကျွန်တော်တို့မြင်ရတာပေါ့ခင်ဗျအဲ့တော့တနည်းအားဖြင့်ဟိုတစ်ချိန်လုံးက NLD မှာဒေါ်အောင်ဆန်းစုကြည်ကလွှဲရင်ဘယ်သူမှမရှိဘူးလို့ဟိုအပြစ်ပြောခဲ့တဲ့လူတွေဒီကနေ့မြတ်ဝါထင်းနေကျွန်တော်တို့တွေ့ပြီးနောက်ထပ်လည်းပဲဟိုကျွန်တော်တို့ရှိအဲ့လိုအလားတူခေါင်းဆောင်တွေရှိတယ်လို့ကျွန်တော်ယူဆပါတယ်
အလားတူတက်မတော်ဘက်ကလည်းကာကွယ်ဦးစီးချုပ်ပြီးရင်စီရေးအရာအထူးတာဝန်ရှိဆုံးဒုတိယဗိုလ်ချုပ်မှူးကြီးအပြင်တက်မတော်ဘက်မှာအရေးပါတဲ့ခေါင်းဆောင်တွေပါဝင်နေတာပါဒီအပေါ်မှာမြမစီရေးအကဲခတ်လည်းဖြစ်ထောင်လန်းရေးမှူးဟောင်းလည်းဖြစ်တဲ့ဦးအောင်လစ်ထွေးရဲ့အမြင်ကတော့
ဒါဒုတိယဗိုလ်ချုပ်မှူးကြီးဆိုရင်ဒုတိယကာကွယ်ဦးစီးချုပ်သူဒီတက်မတော်ရဲ့ဒီစီရေးဆရာကိစ္စတွေမှာအထူးတာဝန်ရှိတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ခင်ဗျနောက်တစ်ယောက်ကဒုတိယဘုသူကြီးကျော်စွေသူဟာနေသက်ဒေတာဝင်ကြီးနဲ့သူဟာစီဦးစီးရာရှိချုပ်တာဝန်ယူထားသူဖြစ်ပါတယ်။ဟိုတက်မတော်ပိုင်းဆိုင်ရာမှာကြီးတဲ့ရေတဲ့လေတဲ့ပေါ့လေ။ကျန်တဲ့နောက်လယုံတက်ဖွဲ့ကြီးအားလုံးကသူစီကတစ်ဖြစ်ဘုသူကြီးမင်းအောင်လိုင်ကြီးကိုသတင်းပို့ရပါတယ်ခင်ဗျ။နောက်တစ်ယောက်ကတော့ဒုတိယဘုသူကြီးညထုံးပါ။သူကတော့ဒီတက်မတော်ထောင်လိုင်းကြီးပေါ့လေ။အရင်တော့အခုတော့စာရဖတ်လို့ခေါ်ပါတယ်။ဒီတက်မတော်တော်လိုင်းရဲ့ဘိုင်းကလည်းခုလက်ရှိလုပ်နေတဲ့ငင်းငယ်လုပ်ငန်းစဉ်တွေမှာအဓိကတာဝန်ရှိပါတယ်။ဒီဟာနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှူးကြီးမေအောင်လိုင်ကိုတိုက်ရိုက် report လုပ်နေရတာဖြစ်ပါတယ်။နောက်တစ်ယောက်ကစေဦးရီချုပ်ဒုတိယဗိုလ်ချုပ်ကြီးရဲအောင်ပါ။သူကတော့လက်တွေ့ကြပေါ့လေဒီငင်းငယ်လုပ်ငန်းစဉ်တွေမှာပါဝင်ပြီးတော့မှဆွေးနွေးနေတာနေတာကိုကျွန်တော်တွေ့ရပါတယ်ခင်ဗျာ။ဒါကြောင့်မို့ခုဒီနေ့ဘက်၄ယောက်ဒီဘက်၄ယောက်ပေါ့တွေ့ရနေတာမှာဘုရားမူကြီးမင်းအောင်လိုင်ရဲ့လက်ထောက်တွေနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့လက်ထောက်တွေနဲ့အေးပြီးတော့မှတွေ့ဆုံတဲ့ပွဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျအခုလိုဒုတိယအကြိမ်နှစ်ဖက်တွေ့ဆုံဆွေးနွေးပွဲမှာနိုင်ငံတွင်းငြိမ်းချမ်းရေးရရှိရေးအတွက်အစိုးရအသစ်နဲ့လက်တွဲဆောင်ရွက်ဖို့ကိစ္စတွေလည်းဆွေးနွေးခဲ့တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်မဲ့အစိုးရအသစ်အတွက်တော့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့တပ်မတော်ကြားဆစ်ဆက်ညှိနှိုင်းရမယ့်ကိစ္စဟာကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်တယ်လို့ဦးအောင်လင်းထွတ်ကတော့သုံးသပ်ပါတယ
်။ဒီငြိမ်းချမ်းရေးကိစ္စတွေမှာတော့တော်တော်လေးသူတို့ရှင်းနေရမယ့်အနေအထားမျိုးရှိပါတယ်ခင်ဗျာ။ဒီဘာဖြစ်လို့လဲဆိုတော့ဒီတပ်မတော်ကချထားတဲ့ policy ကလက်နက်ကိုင်လမ်းစဉ်ဆွတ်ရမယ်ဆိုတဲ့အနေအထားမျိုးနဲ့ချထားတာရှိတယ်။တစ်ဖက်ဒီတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကလည်းဒီဥစ္စာကိုလက်မခံဘူး။တော်တော်ဘက်ကလည်းကျွန်တော်ဒီလောက်ကတိုင်းသားလက်နက်ကင်ဖွဲ့တွေဒီကိုပိုင်ချက်ထန်းခွင့်နဲ့ဒန်းတူရေးဆိုတဲ့ပုံမူတည်ပြီးတော့မှမကျင်တတ်လို့လက်နက်ကင်ရတယ်ဒီစစ်တပ်ကလည်းအဲ့ဒီဒန်းတူရေးနဲ့ကိုပိုင်ချက်ထန်းခွင့်ကို ့လားညှိယူလို့ရမယ်ဆိုရင်သနဆွတ်မယ်ဆိုတဲ့အနေအထားမျိုးတွေရှိပါတယ်ဒီဘက်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာစစ်တပ်နဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့ကြားတွေမှာတော့ compromise ဆိုတော့လုပ်ရပါမယ်ဒါအများကြီးဒေါ်အောင်ဆန်းစုကြည်အတွက်အခက်အခဲဆုံးပြဿနာတစ်ခုလို့မြင်တယ်
မနေ့ကတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့တဲ့အချက်တွေတဲ့အစိုးရတင်တဲ့တက်မတော်ကြားပူးပေါင်းဆောင်ရွက်မဲ့ကိစ္စရပ်တွေလည်းပါဝင်တယ်လို့ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့ကနှစ်ဖက်တွေ့ဆုံဆွေးနွေးပွဲဟာနှစ်နာရီကြာမြင့်ခဲ့ပြီး NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့အတူ NLD ဗဟိုအလုံးမှုဆောင်ဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထိန်ဦးဝင်းမြင့်ဦးစော်မြင့်မောင်နဲ့ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြပါတယ်ရှင်
။မိုင်းအင်ဂျင်တိုင်းပြောပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ပြည်ရင်းသတင်းဘော့ကိုထပ်ပြီးထုတ်လွှင့်ပေးကြပါမယ်။ဂျပန်နိုင်ငံအစိုးရဘက်ကလေယာစိုက်ပျိုးရေးလေယာထွက်ကုန်ပစ္စည်းထုတ်လုပ်ရေးဤပညာငွေကြေးစတာတွေကိုအဓိကကူညီပေးဖို့အပါအဝင်မြန်မာနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေမှာစီးပွားရေးလုပ်ငန်းတွေနှစ်နိုင်ငံအကျိုးတူပူးပေါင်းလုပ်ကိုင်နိုင်မှု NLD ဥဆောင်တဲ့စီးပွားရေးကော်မတီအဖွဲ့ဟာဂျပန်နိုင်ငံကိုတွားရောက်လည်လာနေကြပါတယ်။ NLD ဥဆောင်တဲ့အစိုးရတဲ့အနေနဲ့ပြည်သူကိုဗဟိုပြုတဲ့ဘဏ္ဍာငွေသုံးစွဲမှုတွေနဲ့ကြေးရွာနဲ့မြို့ပြလမ်းမဆက်သွယ်ရေးကောင်းမွန်စေရေးအပါအဝင်ချမှတ်ထားတဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့ဂျပန်နိုင်ငံဘက်ကဤပညာအကြံဉာဏ်တွေရယူသွားဖို့လည်းရှိတယ်လို့ဆိုပါတယ်။ NLD စီးပွားရေးကော်မတီအဖွဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်လို့မတ်ဆုမွန်ကတင်ပြပေးပါမယ်။
ဟုတ်ပါတယ်ရွေးကောက်ပွဲအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီးပွားရေးကော်မတီ15ဦးအဖွဲ့ဂျပန်အစိုးရရဲ့ဖိတ်ကြားချက်အရဇန်နဝါရီလ24ရက်နေ့ကနေစလို့ဂျပန်နိုင်ငံကိုရောက်ရှိနေပါတယ်ဂျပန်နိုင်ငံအစိုးရဘက်ကနေ NLD ဥဆောင်တဲ့အစိုးရသစ်လက်ထက်နိုင်ငံတွင်းစီးပွားရေးလူမှုရေးပညာရေးကျန်းမာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာကူညီပေးဖို့အရေးအဓိကထားဆွေးနွေးကြဖို့ရှိပါတယ်ဂျပန်အစိုးရဘက်ကလေယာစိုက်ပျိုးရေးလေယာထွက်ကုန်ပစ္စည်းထုတ်လုပ်ရေးဤပညာငွေကြေးစတာတွေကိုအဓိကကူညီပေးဖို့အပါအဝင်မြန်မာနိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေမှာစီးပွားရေးလုပ်ငန်းတွေနှစ်နိုင်ငံအကျိုးတူပူးပေါင်းလုပ်ကိုင်နိုင်မှုအရေး NLD ဥဆောင်တဲ့စီးပွားရေးကော်မတီအဖွဲ့ဂျပန်နိုင်ငံကိုလာရောက်လေ့လာနေကြတာဖြစ်ပါတယ် NLD ရဲ့ဗဟိုစီးပွားရေးကော်မတီအဖွဲ့ဥဆောင်သူဦးမျိုးမြင့်ကဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ဂျပန်နိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံစဉ်မှာအခုလိုပြောဆိုသွားပါတယ
်ဒီသူဘာနာဆိုတာဘတ်ဂျက်ဆိုတာကျွန်တော်နိုင်ငံလာရေးအခွန်ပေးပြီးတော့တုံးရတယ်ဒါကျွန်တော်အခွန်တွေဘယ်လိုစည်းဝင်သွားတယ်ဘယ်လိုသုံးတယ်ဆိုတာကျွန်တော်ဒီလိုသိဖို့သိရတယ်အဲ့ဒီဆုံးဖြတ်တွေမှာကျွန်တော်ပါဝင်နေရပါကိုပါရမယ်ဒါကကျွန်တော်တို့ရဲ့အခြေခံဒီမိုကရေစီပဲဒါကြောင့် NLD ဟာဘတ်ဂျက်ရေးဆွဲတဲ့နေရာမှာပြည်သူပါဝင်နိုင်တဲ့ဘတ်ဂျက်ကိုရေးဆွဲပါမယ်ဒီနေ့ချက်ကဘာရှိလဲဆိုတော့ကျွန်တော်တို့ကတိုင်းပြည်ပြည်ရင်းငြိမ်းငြိမ်းချမ်းဖက်ဒရယ်ပြောတယ်ဖက်ဒရယ်ဖြစ်ချင်လို့ရှိရင်ဘန်နာရေးဖက်ဒရယ်ကျင်လို့လေကနံပါတ်1အဲ့တော့ကျွန်တော်ဒါအောင်လို့ချင်ကျွန်တော်နိုင်ငံမှာချက်ချင်းတိုးတက်အောင်လုပ်နေတဲ့နေရာဟာပါတယ်လေယာကဏ္ဍလေယာကဏ္ဍကလူဦးရေ90လောက်တော့ဒီပုံမှာပြီးပိုနေရတယ်လေအာနာလွတ်လပ်ရေးရတယ်စစ်အစိုးရကမဆလာခိတ်ကိုမပြောဘူးပြလွတ်လပ်ရေးရတယ်ကျွန်တော်တရားကဏ္ဍလေးလေးခံခဲ့ရတယ်ကျွန်တော်ခင်မှာတော့မလို့ခင်အဲ့တော့မလို့ခင်မှာကျွန်တော်ဒီမှာရှိနေတဲ့ဂျပန်မှာရှိနေတော့ပိုပြီးကျွန်တော်ကပိုအားပို့တော့ပါလေဆိုတော့ဂျပန်ဟာကမ္ဘာမှာလေရထုတ်ထုတ်မှုအများမြင့်နေနိုင်ငံပါအဲ့တော့ဒီကနည်းပညာတွေကိုကျွန်တော်တို့တန်းနိုင်ပံ့ပိုးတဲ့သိချင်လေးကျွန်တော်အားပို့ပေးရပါနောက်တစ်ခုကဂျပန်ဟာအဲ့လိုပဲထုတ်လို့မကောင်းသလိုပဲလေယာဉ်ပုံစံအများဆုံးဝယ်ရတဲ့နိုင်ငံအဲ့တော့ကျွန်တော်တို့နိုင်ငံရဲ့ဂျပန် market ကို penetrate လုပ်နိုင်ဖို့လည်းကျွန်တော်စူးစမ်းနေရမှာဒီမှာရှိတဲ့ပုံပုံများဝိုင်းဝန်းကူညီပေးရမှာအဲ့ဒါမြေခက်တဲ့ရှိမှာလေနောက်တတိယမှန်တယ်ကဘာလဲကျွန်တော်တို့ဖွံ့ဖြိုးရေးကျွန်တော်တို့နိုင်ငံမှာရှိတဲ့ကမ္ဘာနံပါတ်7ဒေသတွေဒလားတွေဘာတွေတောက်တယ်လို့ပြောကြတာလေဒီလဲပြင်စောင့်နေကြတာဒါပေမဲ့ functioning မဖြစ်ဘူးကျေးရွာနဲ့မြို့နယ်ကြီးရဲ့ဆက်သွယ်မှုကြီးကောင်းလာတယ်လို့ကျွန်တော်တို့ကနေနေတယ်အနေဒီကချတဲ့ပြောတာပါနောက်တစ်ခုကဒါတွေကိုလုပ်ဖို့အတွက်ကုန်အားဖြစ်နေတဲ့ financial institution တွေကဘာမှပြီးမှမရှိဘူးလို့ပြောလို့ရတဲ့အခြေအနေရှိတယ်အဲဒါကျွန်တော်တို့ financial institution ကိုတိုးတက်ပြီးတော့ခိုင်မာအောင်ဖွင့်ဆိုပေးဆိုတာ NDA ဆိုတာမှနေမှာဒီစမမှနေကတော့နိုင်ငံကြီးအမိနှုတ်နှံမှုတွေလာမယ် foreign direct investment လာမယ်ပြောတယ်ဒါပေမဲ့အဲ့လိုဒါဝင်တဲ့အခါမှာကျွန်တော်နိုင်ငံမှာရှိတဲ့ social security နဲ့ social benefit နဲ့ environment ကို safe မလုပ်နိုင်ကျွန်တော်တို့ကရောအဲ့တော့ကျွန်တော်တို့က environment safe လို့ social protection နဲ့ safe လို့ကျွန်တော်တို့ညီနေပါတယ်
ဂျပန်နိုင်ငံကိုရောက်ရှိလာတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီနဲ့တွေ့ဆုံခဲ့ကြတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေဘက်ကလည်း NLD ရဲ့အစိုးရသစ်မူဝါဒရေးရာတွေနဲ့ပတ်သက်လို့မေးမြန်းခဲ့ကြပါတယ်။ဂျပန်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာမိဖက်အဖြစ်ပူးပေါင်းကူညီဆောင်ရွက်သွားဖို့ဂျပန်ရောက်မြန်မာဒီမိုကရေစီအင်အားစုတွေကမျှော်လင့်နေကြတာပါ။ဂျပန်အစိုးရအနေနဲ့အရင်အစ်စ်အစိုးရအဆက်ဆက်လက်ထက်ကလေးကမြန်မာပြည်သူလူထုအတွက်ကူညီပံ့ပိုးတာတွေဤပညာပိုင်းဆိုင်ရာဆောင်ရွက်ပေးတာတွေကိုဝေဖန်မှုတွေရှိတဲ့ဂျာကစလုံးဆောင်ပေးခဲ့တယ်လို့အခုအတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရသစ်လက်ထက်မှာလဲဂျပန်နိုင်ငံဘက်က စီးပွားရေးအရပူးပေါင်းဆောင်ရွက်မှုတွေကိုလက်ဦးမှုရယူဖို့စီစဉ်တာလည်းဖြစ်နိုင်တယ်လို့ NLD စီးပွားရေးကော်မတီနဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ဒီမိုဝင်ရန်ကသုံးသပ်ပါတယ်
။သူအရှင်းပြောရတော့ညတဲ့ပို့ပြီးတော့နင်းနေမြန်နေပေါ့နော်ဖိတ်ခေါ်လိုက်တဲ့အနေသားတွေတော့အခုဒီလိုအဖွဲ့တွေခေါ်တယ်ဆိုတော့လည်းကျွန်တော်အနေနဲ့တော့တော်တော်လေးအံ့ဩမိတယ်။ဘာလို့တော့ဒီတော်တော်တက်မဲ့မတ်တွေပါလာလေ။ဟိုအရင်တော့ဂျပန်ဆိုတာတွေ့ဝေတဲ့နေသားရှိတာတော့ကျွန်တော်တခုဆိုရင်သူကစဉ်းစားတာပါအချိန်နဲ့အများကြီးပေးရတယ်လေ။အခုချိန်မှာတော့သူတို့အားတွေကိုရှောင်ရှားပြီးတော့အများဆုံးလက်ဦးမှုရယူပြီးတော့ဒီတဲ့စီးပွားရေးတွေအများကြီးပြုံနေခြင်းတဲ့အနေသားပေါ့နော်။အားလုံးကျွန်တော်မြင်တာပေါ့နော်။
ဂျပန်နိုင်ငံကိုရောက်ရှိလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီကိုအဖွဲ့ခေါင်းဆောင်ဦးမျိုးမြင့်ဒေါက်တာတန်မြင့်ဦးလေးညွန့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ရေးရအတွေ့အမှုလည်းဖြစ်တဲ့ဦးစိုးဝင်းတို့ကဦးဆောင်ပြီးစီးပွားရေးကော်မတီအကြံပေးတွေနဲ့အတူပြည်내နဲ့တိုင်းအသီးသီးက NLD ပါတီကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေပါဝင်တဲ့စီးပွားရေးကော်မတီအဖွဲ့ဟာဂျပန်အစိုးရတာဝန်ရှိရသူတွေစက်မှုလုပ်ငန်းရှင်လေယာဉ်လုပ်ငန်းရှင်ဤပညာပိုင်းဆိုင်ရာပညာရှင်တွေနဲ့တွေ့ဆုံမှုရှိပြီးတော့သူတို့ရဲ့ခီးစဉ်ဟာသတင်းတစ်ပတ်ခန့်ကြားမြင့်မယ်လို့သိရပါဗျ။ရွေးကောက်ပွဲအနိုင်ရအပီကာလာနိုဝင်မာလာတုန်းကလည်း NLD ရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းကိုတိုင်ဂျပန်ကိုသွားရောက်ပြီးတော့ဂျပန်နိုင်ငံရဲ့ဤပညာအကူအညီတွေကိုရယူပြီးမြန်မာနိုင်ငံရဲ့လေယာဉ်ကဏ္ဍနဲ့လယ်သမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက် NLD ပါတီအစိုးရလက်ထက်မှာလှုပ်ဆောင်သွားဖို့ရှိပါတယ်လို့လည်းပြောဆိုသွားခဲ့ပါတယ်ရှင်။
မဆုမွန်ပြပြခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ရှမ်းပြည်နယ်မှာလက်နက်ကြီးကျရောက်တာကြောင့်လူသေဆဲမှုသတင်းကိုပြောပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့မှာလက်နက်ကြီးကျတာကြောင့်ကလေး2ဦးပါဝင်လူ4ဦးဒဏ်ရာရရှိခဲ့ပြီးအိမ်အချို့ပျက်စီးခဲ့ပါတယ်။မြို့နယ်ရဲစခန်းနဲ့အုပ်ချုပ်ရေးဌာနတွေကိုပစ်မှတ်ထားတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကလုံခြုံရေးတိုးမြှင့်လိုက်တာကြောင့်ဒေသရင်းမှာတည်ငြိမ်သွားပေမဲ့ဒေသခံတွေကြားမှာတော့စိုးရိမ်မှုတွေရှိနေကြဆဲပါ။ဒီအကြောင်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်။
ရှမ်းပြည်မြောက်ပိုင်းပလောင်ကိုပိုင်းအုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့ပေါ်ကိုလက်နက်ကြီးကြီးချလာကြောင်းကလင်းငယ်နယ်ဦးအပါအဝင်လူလေးဦးထိခိုက်ဒဏ်ရာရခဲ့ပြီးလားရှိုးစစ်ရုံကြီးကိုပို့ဆောင်စေကူတာနေကြရပါတယ်နမ်ဆန်မြို့ရင်းကအိမ်သုံးလုံးလောက်လည်းလက်နက်ကြီးကြီးချလို့ပျက်စီးခဲ့တယ်လို့နမ်ဆန်ဒေသခံဦးဖိုးစိန်ကပြောပါတယ
်လက်နက်ကြီးချလာတော့ဟုတ်ပါတယ်ဒါပေမဲ့တပ်ကုန်းတော့မဟုတ်ဘူးဗျငင်လာရက်ွက်မှာပဲချတာရုပ်ပေါ်မှာလည်းကြားတယ်နောက်ပြီးတော့ပန်းစမင်းဘက်မှာလည်းကြားပန်းစမင်းဘက်ကတော့ဒါစက်စာပြည့်တဲ့ဥစ္စာဖြစ်နေတယ်တိခတ်တဲ့လူတော့ရှိပါတယ်၄ယောက်၄ယောက်ကတော့လင်မယားပေါ့နော်အဲလင်မယားကတော့တန်ရောက်တိတ်တော့မကြည့်ပါဘူးဒါပေမဲ့လာရှိုးစေယုံရောက်သွားပြီ၄ယောက်စလုံးအငယ်ကောင်းမလေးတယောက်နဲ့ကောင်းလေးတယောက်လာရှိုးစေယုံကြည့်မှာပဲအိမ်ကတော့အိမ်ခေါမှုကတော့ပြတ်သွားတာတော့သုံးလေးအိမ်တော့ရှိတယ်ပေါ့ဗျာအဲမှာ
ဒီလ23ရက်နေ့ညသကောင်ကျော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာဘယ်သူတွေလုပ်ခဲ့တယ်လဲဆိုတာမသိရပေမဲ့နန်းဆန်မြို့အတွင်းကရဲတပ်ဖွဲ့ရုံအုပ်ချုပ်ရေးရုံးတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးသကောင်ကျော်အချိန်မှာနန်းဆန်မြို့ကသူ့နေအိမ်ရှိကနေလက်နက်ကင်တွေဖြတ်သွားကြတယ်လို့လဲဒေသခံဦးဖိုးစိန်ကပြောပါတယ
်အဲ့ဒီညမှာတော့နှစ်ဖက်ကပြည်တယ်ဆိုတော့ဘယ်ဖက်ကပြည်တယ်ဆိုတာအဲ့ဒါပြီးကြတော့မရဘူးလားညသကောင်အချိန်မှာပေါ့ဖြစ်တယ်အာမင်းလာရွက်ရောမြို့လေရွက်ရောကျွန်တော်အကုန်လုံးသူတို့ကရုံရှိတဲ့နေရာကိုအကုန်ပြစ်တာရေစခန်းလည်းပြစ်တယ်ဒေသရုံးလည်းပြစ်တယ်ဘင်္ဂလားလည်းပြစ်တယ်တပ်ကုန်းလည်းပြစ်တယ်ကျွန်တော်ကိုယ်လိုက်ကိုယ်လည်းပုံနေရတာကိုအဲကျွန်တော်လည်းမထွက်ရဲဘူးလေအဲကျွန်တော်အင်းရှိမှတော့ဖြတ်သွားတာတွေ့တာပေါ့ဖြစ်နိုင်တယ်ညကြီးဆိုတော့ဘယ်သူလဲဆိုတာကဒါကျွန်တော်တို့လည်းထွက်ပြီးမှလက်ကြည့်ရဦးလေနော်
တိုက်ခိုက်မှုတွေဖြစ်ပြီးမှတော့မြမတက်မတော်ဘက်ကနန်းဆန်မြို့ရင်းကိုနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးလုံခြုံရေးတိုးမြှင့်ထားပါတယ်နန်းဆန်မြို့ရင်းမှာအခြေအနေတည်တည်ငြိမ်ငြိမ်ဖြစ်သွားပေမဲ့မြို့ခံတွေကြားမှာတော့စိုးရိမ်နေကြတယ်လို့လည်းဦးဖိုးစိန်ကပြောပါတယ
်တက်မတော်ဘက်ကတိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာသူတို့အကုန်လုံးနေမြေရှင်းတဲ့ပေါ့ဗျာရောက်မှမရောက်ခွက်ကိုလည်းရောက်လာတယ်တက်ကတော့အားလုံးကြင်ချထားတယ်လေတို့အကုန်လုံးလုံခြုံရေးယူထားတယ်လေဖြစ်စီပါပဲဒါနဲ့တချို့ဟိုပေါ့လေခိုင်နေပါလေတပည့်ဆိုင်နေပါလေဖွင့်ထားတာကျွန်တော်တွေ့တယ်။ညခါတိုင်းဆိုရင်တော့လမ်းလျှောက်တဲ့လူတွေလည်းတော့ရှိတာပေါ့။နောက်ပိုင်းမှာလမ်းလျှောက်တဲ့လူကတော့အသိမရှိတော့ဘူး။ဆိုရင်စိတ်ကတော့များတာပေါ့။တော့နမ်ဆန်မှာ
ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသနန်းဆန်မြို့နယ်မှာ TNL တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော်နဲ့မြမတပ်မတော်ကြားဇန်နဝါရီလ24ရက်နေ့ညနေပိုင်းကလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့ TNL တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။မြမဆိုးရဘက်ကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အဖြစ်လက်ခံထားတဲ့ TNL တောင်းပလောင်တပ်ဖွဲ့တွေနဲ့မြမတပ်မတော်ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့မြမဆိုးရနဲ့အဖြစ်ခတ်ရက်စဲလိုက်တဲ့ရှမ်းပြည်တောင်ပိုင်းတပ်မတော် RCSS SSC တပ်တွေနဲ့လည်းဒီနှစ်စမ်းပိုင်းကဆက်လို့တိုက်ခိုက်နေကြတာဖြစ်ပါတယ်
မတ်တင်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့နိုင်ငံငါသတင်းတပုတ်ကိုအလှည့်ပေးပါစေပြီးခဲ့တဲ့တောက်ကြနေနဲ့စနေနေ့တွေမှာအမေရိကန်ပြည်အောင်စုအရှိတ်ဘက်ကန်ဒေတာတွေမှာစံချိန်တင်လောက်အောင်စီးနှင်းနေကြဆင်းခဲ့ပြီးကန်ယူရန်ရေရှမ်းနာတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်အခုချိန်မှာရှင်းလင်းရေးလုပ်ငန်းတွေကိုစတင်နေကြပါပြီဒီနှင်းမုန်တိုင်းကြောင့်လူပေါင်းတန်းနဲ့ချီပြီးထိခိုက်မှုရှိခဲ့တာပါ VOA သတင်းတော် Chris Simkin ရဲ့သတင်းကိုအခြေခံပြီးဒီသတင်းကိုကျွန်တော်ကပဲဆက်ပြီးတင်ပြပါမယ်ခင်ဗျာဝါရှင်တန် DC နဲ့နယူးယောက်မြို့တွေအပါအဝင်အမေရိကန်နိုင်ငံရဲ့အရှေ့မြောက်ပိုင်းဒေသတစ်ခွင်မှာဂျွန်နော့ခ်စ်နှင်းမုန်တိုင်းကြောင့်စံချိန်တင်စီးနှင်းတွေကျဆင်းခဲ့ပြီးတဲ့နောက်အခုဆိုရင်တန်းပေါင်းများစွာသောဒေသခံတွေဟာနှင်းတွေကိုတူးဖော်ရှင်းလင်းနေကြပါပြီဒီ2016ခုနှစ်ရဲ့ပထမဆုံးနှင်းမုန်တိုင်းဟာမေရီလန်းကနေနယူးယောက်ထိပြည်နယ်တွေကကမ်းရိုးတန်းတွေမှာရေကြီးရေလျှံမှုတွေလည်းဖြစ်စေခဲ့ပါတယ်
A lot of cleanup to do, and it's still not going to be entirely safe.
ရှင်းလင်းစရာတွေအများကြီးရှိနေပါတယ်။လုံးဝလုံခြုံစိတ်ချရတဲ့အခြေအနေတော့ရောက်မှာမဟုတ်ပါဘူး
။ဒါကတော့ New York မြို့ရဲ့မြို့တော်ဝန် Bill D. Blasio ကပြောသွားတာပါ။ New York မြို့ Queens ရပ်ကွက်မှာနေထိုင်တဲ့ Matt ဖုံးမြတ်တရဖီကတော့သူမရဲ့အတွေ့အကြုံကိုခုလိုပြောပြပါဗျာ။ဟိုစနေနေ့
ကနှင်းရနှက်ပြီးတော်တော်လောက်ကြာတယ်။ဟို27 inches လောက်ကြာပါလေ။အဲ့တော့အခုကနှင်းရရှင်းလို့မရတယ်။အဓိကmain road တွေပဲဝင်နှင်းရှင်းတာပေါ့ bus car တော့ရဲ့လမ်းတွေလည်းအကုန်လုံးရှင်းထားပြီ
ဒီနှင်းမုန်တိုင်းကြီးကြောင့်ဒါဇင်နဲ့ချီတဲ့လူသေဆုံးမှုတွေဖြစ်ပေါ်စေခဲ့တာပါဒီထဲကအများစုဟာနှင်းတွေကိုရှင်းလင်းရင်နှလုံးရောဂါနဲ့သေဆုံးခဲ့ကြတာပါလူတော်များများဟာအလွန်များပြားတဲ့နှင်းတွေကိုရှင်းလင်းဖယ်ရှားရတဲ့အလို့ကြောင့်ဝင်ပြိနေကြပါတယ်ဝါရှင်တန် DC မြို့တွင်းနဲ့အနီးတစ်ဝိုက်မှာတော့လမ်းတော်တော်များများဟာဖြတ်တန်းသွားလာလို့မရလောက်အောင်စီးနှင်းတွေနဲ့ပိတ်နေလို့ Federal အစိုးရရုံးဌာနတွေကြောင်းနေတဲ့စီးပွားရေးလုပ်ငန်းအတော်များများကိုပိတ်ထားရပါတယ
် But we have some challenges ahead of us we'll continue toplow our streets and pick up
ကျွန်တော်တို့အတွက်စိန်ခေါ်မှုတချို့ရှိနေသေးပါကျွန်တော်တို့ရှေ့ဆက်နိုင်ဖို့နဲ့မြို့တန့်ရှင်းရေးအတွက်လမ်းပေါ်ကနှင်းတွေကိုဆက်ပြီးတော့ရှင်းလင်းသွားမှာပါလိုအပ်တဲ့အခြေအနေရောက်တဲ့အထိနေတိုင်းဆက်ပြီးတော့အလွတ်လွတ်သွားမှာပါ
ဒါကတော့ Washington DC မြို့ရဲ့အရေးပေါ်အခြေအနေစီမံခန့်ခွဲမှုညွှန်ကြားရေးမှူး Chris Gilbert ကပြောသွားတာပါWashington DC မြို့ American University တက္ကသိုလ်မှာတက်ရောက်နေတဲ့ကျောင်းသားတူဖြစ်တဲ့ကိုတန်းထွက်အောင်ကတော့နှင်းမုန်တိုင်းတိုက်ခတ်စဉ်တွင်သူ့ရဲ့အတွေ့အကြုံကိုခုလိုပြောပြပါတယ်
။နှင်းကနှင်းစကြတာတောက်ကြနေတာကြတယ်ပေါ့နော်။နှင်းစကြကြတယ်ကတော့အခုချိန်ထိကျောင်းကတော့ပိတ်နေတော့မယ်။အခုတင်းနေတာလေနှင်းအခုဒီနေ့နှင်းမကြတော့ဆိုပေမဲ့လေဒီကဲကဒီကဲတွေထူထပ်နေတာကြောင့်ကျောင်းကတော့လူတွေလာလို့မရလို့ဖိတ်ထားတော့မယ်ပေါ့နော်။ဒါဒီကဲရှင်းတာကတော့ကျွန်တော်မရှင်းပါဘူး။ကျောင်းကအပမဲ့မှာနေရဆိုရှင်းစရာတော့မလိုဘူးပေါ့ကိုယ်တိုင်လည်းကားမမောင်းတော့ဒါပေမဲ့ဒီအီးတွိုင်းမှာနေတဲ့လူတွေကတော့ကော်ပြားနဲ့ကလော်ကြတယ်နောက်ကားတွေနှင်းရှင်းတဲ့ကားတွေနဲ့လာရှင်းသွားရတော့ရှိတယ်နှင်းကြနေတဲ့တော်တွင်တော့စိုင်ကြီးလည်းအကုန်ပိတ်တယ်စူပါမားကတ်တွေဆိုလည်းတစ်စီးတွေဆိုလုံးဝပြောင်းနေအကုန်ပိတ်တယ်ထမင်းအပြင်မှာတော့စားလို့မရဘူးဘဲမှာတောက်ကြစနေတဲ့တုန်းကတုံးရလုံးဘဲမှာအပြင်မသွားရပါဘူ
းဝါရှင်တန် DC မြို့အနီးကမေရီလန်းပြည်နယ်ဆေဗာစပရင်မှာနေထိုင်ပြီးပုဂ္ဂလိကလုပ်ငန်းတစ်ခုမှာနှင်းနေရှင်းလင်းတဲ့အလုပ်ကိုဦးစီးလုပ်ကိုင်နေတဲ့ကိုရင်ထွေးကတော့နှင်းနေရှင်းလင်းနေတဲ့အခြေအနေကိုခုလိုပြောပြခဲ့ပါတယ
်ကျွန်တော်တို့ကိုတောက်ကြနေည9နာရီခန့်တည်းကစကျွန်တော်တို့ရှင်းရတာပေါ့နော်ကျွန်တော် driveway တွေရောကျွန်တော်တို့ကတော့ဒီ apartment complex မှာနေတော့ကျွန်တော်တို့က sidewalk တွေ clear တော့မရှင်းတဲ့ညီပေါင်းတို့နဲ့တော့ရတာပေါ့ဗျာဒီမဘလိုဝါတွေရောစမောပလောက်တယ်ဘလောက်ကြီးချင်းဆိုလို့တော့နှင်းမုံနှင်းဆိုတော့ကျွန်တော်တို့ရှေ့ရှင်းသွားလိုက်နောက်ပြန်ကြည့်လိုက်ရင်၆လမှ9လမလောက်ပြန်တင်နေလိုက်တင်းနှင်းကနေနေမနေ့ကို9နိုင်ရပြန်ဆပြီးတော့ည9နိုင်မှရက်လိုက်တယ်တချို့ driveway ကပွန့်မပွန့်နေတက်နိုင်လို့ဖြစ်အောင်လူတွေသွားလို့ရလာလို့ရအောင်လမ်းတွေလောက်ထားရတယ်ပြီးရင်ကျွန်တော်ရှင်းပြီးဝင်တယ်နောက်ကစားလိုက်တယ်ပြည်တယ်ပေါ့ဗျာအဲ့လောက်ကြည့်တော့ကျိုးစားနေပါတယ်ခင်ဗျာ
ပြင်းထန်တဲ့နှင်းမုံတိုင်းကြီးကြုံနေကြဖြစ်တဲ့နယူးယောက်မြို့နဲ့ဘယ်တီမိုးဝါရှင်တန်ဒေသတွေဟာနှင်းမုံတိုင်းရဲ့တန်ကိုအပြင်းထန်ဆုံးခံခဲ့ရတာပါဝါရှင်တန် DC မြို့ရဲ့စင်ဂျေဘုံဒေတာအချို့မှာစီးနှင်းကျဆင်းမှု86စင်တီမီတာအထိရှိခဲ့ပြီးဘယ်တီမိုးမြို့မှာတော့84စင်တီမီတာအထိရှိခဲ့လို့ဒီမြို့ရဲ့စံချိန်တင်စီးနှင်းကျဆင်းမှုဖြစ်ခဲ့ပါတယ်။နယူးယောက်မြို့မှာတော့68စင်တီမီတာအထိကျဆင်းခဲ့လို့1869ခုနှစ်နောက်ပိုင်းဒုတိယစီးနှင်းကျဆင်းမှုအများဆုံးဖြစ်ခဲ့ပါတယ်။
VOA American အတန်းကနေ2015ခုနှစ်ဇန်နဝါရီလ26ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းတော်မီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
ကျွန်တော်နိုင်ငံနဲ့ရှင်လို့ရှိရင်မြန်မာပြည်မှာကစစ်သားဆိုလို့ရှိရင်ဘယ်လိုပဲပြောလူတွေကရှောင်ဖြေချင်းကြတယ်ဒီမှာကြတော့လူတွေအကုန်လုံးကစစ်တပ်အမှုထမ်းဆိုလို့ရှိရင်နေရာပေးတယ်
ဒါကတော့ခုတစ်ပတ်တုတ္တဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းရေးသားသူရဲ့အပေါ်မှာပြန်နားဆင်ရမှာဖြစ်ပါတယ်ဥစံမိုးဝေကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပထမဆုံးတင်ပြပေးချင်တာကတော့ဒေါအောင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍဟာတက်မတော်အတွင်းမှာသဘောထားတွေကွဲလွဲသွားနိုင်တယ်ဆိုပြီးတော့ The Wall Street Journal မှာရှိပါနီမာတာနီနဲ့မျိုးမျိုးတို့ပူးတွဲပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကဒီနိုင်ငံမှာနောင်ပေါ်ပေါက်လာမယ့်အစိုးရရဲ့တမန်အထက်မှာသူမှရှိနေမယ်ဆိုပြီးတော့ပြောဆိုခဲ့တဲ့ကိစ္စဟာအာဏာလွှဲပြောင်းပေးခဲ့တဲ့ကာလနောက်ပိုင်းထိန်းချုပ်မှုကဏ္ဍမှာအရေးပါတဲ့စစ်တပ်အတွင်းသဘောထားကွဲလွဲမှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။နောင်ပေါ်ပေါက်လာမယ့်အစိုးရရဲ့အတွင်းလူတွေရဲ့ပြောဆိုချက်တွေအရဒေါအောင်ဆန်းစုကြည်ရဲ့ရှေ့မှာရပ်ပြရမယ့်တမန်တယောက်ဟာအရေးကြီးလာပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ကတော့ဗြိတိသျှနိုင်ငံသားကိုအိမ်အောင်ပြုထားတာနဲ့တားတွေကနိုင်ငံသားတွေဖြစ်နေတာကြောင့်တမရဖြစ်ခွင့်မရှိဘဲကန့်တက်ခံထားရတယ်ဆိုပြီးတော့ရေးသားထားပါတယ်ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့ကာလမှာသူမအနေနဲ့ဘာလုပ်စီရာရှိတယ်လဲဆိုတာကတော့တိုင်းပြည်အတွက်တကယ်တမ်းအုပ်ချုပ်နေတဲ့စစ်တပ်နဲ့ဘလို့ညှိနှိုင်းဆွေးနွေးမှလဲဆိုတဲ့ကိစ္စရပ်သားဖြစ်လိမ့်မယ်လို့ရေးသားထားပါတယ်တမရကာဝေးဦးစည်းချုပ်ဟာတင်းနေလာနေမှာဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတကပိတ်တွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီလိုတွဲဆောင်ခဲ့ရမှာအကြောင်းမျိုးစုံကိုဆွေးနွေးခဲ့ကြပြီးတော့တိုင်းရင်းသားလူမျိုးစုများနဲ့ထာဝရငြိမ်းချမ်းရေးရရှိရေးအတွက်ဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေကိုရင်းနှီးပွင့်လင်းစွာဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ကာကွယ်ရေးဦးစီးချုပ်ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားထားကြောင်းလည်းထောက်ပြထားပါတယ်။ဒီလိုအသွင်ကူးပြောင်းကာလမှာဖြတ်တန်းတဲ့နေရာမှာဒေါအောင်ဆန်းစုကြည်နဲ့တက်မတော်ကြားဆက်ဆံရေးဟာထင်းချုပ်ရေးနဲ့ပတ်သက်ပြီးတော့ကြောက်စဖြစ်လိမ့်မလား၊တသားတဲ့မိဖက်ခင်ခင်မင်မင်ရက်တီကြမှာလားဆိုတာတွေကိုမေးခွန်းထုတ်ထားပါတယ်။စစ်တပ်ကတော့လွှတ်တော်ထဲမှာ25ရာခိုင်နှုန်းနေရာယူထားပြီးတော့ကာကွယ်ရေးပြည်ထရေးစတဲ့အရေးပါတဲ့ဝန်ကြီးဌာနတွေကိုအခြေခံဥပဒေအရရပ်ယူထားပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီနည်းကြရွေးကောက်တင်မြှောက်ခံရတဲ့အစိုးရနဲ့လက်တွဲလှုပ်ဆောင်သွားလိမ့်မှာပဲဖြစ်တယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို The Wall Street Journal မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်ဆက်လက်တင်ပြပေးချင်တာကတော့ East Asia Forum Online စာဆောင်မှာဆောင်းပါးရှင် Lex Refill ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်Kenda NLD reforms Myanmar economy NLD ဟာမြန်မာနိုင်ငံရဲ့စီးပွားရေးကိုပြုပြင်ပြောင်းလဲနိုင်ပါမလားဆိုပြီးတော့မေးခွန်းထုတ်ခေါင်းစဉ်တက်ထားပါတယ်ဒေါအောင်ဆန်းစုကြည်ခေါင်းဆောင်မဲ့အစိုးရဟာ2016ခုနှစ်ဧပြီလစောစောပိုင်းမှာတန်းပီရဲ့အုပ်ချုပ်ရေးအစိုးရတာဝန်ကိုရယူတော့မှာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေကတော့ဒေါအောင်ဆန်းစုကြည်ရဲ့အစိုးရတဲ့အပေါ်မှာမျှော်လင့်ချက်တွေကမဖြစ်နိုင်လောက်အောင်ကိုမြင့်မားနေတယ်ဆိုပြီးတော့ရေးသားထားပါတယ်NLD ရဲ့ရွေးကောက်ပွဲအကြိုကာလစီးပွားရေးဦးတည်ချက်တွေကတော့မိဂါမတ်တာရှိအောင်လောက်သာဖြစ်တယ်လို့ဆိုထားပါတယ်။ပါတီနဲ့နီးစပ်တဲ့စီးပွားရေးပညာရှင်တွေရဲ့ပြောစကားအရစိုက်ပျိုးရေးကိုအခြေခံတဲ့စီးပွားရေးကဏ္ဍဟာဦးစားပေးအစီအစဉ်ဖြစ်တယ်လို့ပြောကြပါတယ်။တနင်္ဂနွေလုံးနဲ့ဆိုင်တဲ့စီးပွားရေးမူဝါဒတွေနဲ့ဘတ်ဂျက်ခွဲဝေရေးကိစ္စတွေကနောက်တစ်ပိုင်းပဲလို့ဆိုပါတယ်။ဒါကတော့ဘတ်ဂျက်လုံငွေပြမှုတွေနဲ့ငွေကြေးဖုံးပွမှုတွေကိုရှောင်လွှဲခြင်းပုံရတယ်ဆိုပြီးတော့ရေးသားထားပါတယ်။ဒါပေမဲ့စီးပွားရေးမူဝါဒတွေချမှတ်တဲ့နေရာမှာအရေးကြီးဆုံးထဲ့တွင်စဉ်းစားရမှာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့နိုင်ငံတော်ရဲ့လုံလံကိုင်နိုင်စွမ်းတွေပဲဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။ဒီချင်းချောက်မှုတွေကိုရင်မဆိုင်လို့ကတော့မြန်မာပြည်သူတွေနဲ့နိုင်ငံတကာအတိုင်းအဝန်းကမျှော်လင့်ထားတဲ့ရည်မှန်းချက်တွေအောင်မြင်မှုတွေရနိုင်မှာမဟုတ်ဘူးလို့ထောက်ပြထားပါတယ်။အပြည့်စုံကို East Asia Forum Online စာတော်မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဒါကတော့ဥစံမိုးဝေစီစဉ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်စာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့မြင့်အတွက်တင်ပြပေးမယ့် idiom အသုံးကတော့
in cahoots with
ဆိုတဲ့အတုံးပဲဖြစ်ပါတယ်စာလုံးပေါင်းက I N N အတွင်းမှာအထဲမှာ C A H O O T S ကဟုတ်စကားဒီနေရာမှာပြင်သစ်စကားခယုတ်ကနေဆင်းသက်လာတာဖြစ်ပါတယ်ပြင်သစ်လို့ခယုတ်ကတော့အင်္ဂလိပ်ကလေးလို့လုံးောက်တီးပြရပါတယ် I N N ကအထဲမှာဆိုတော့အင်္ဂလိပ်ကလေးထဲမှာပေါ့ရှင်တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတစ်ချိန်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်ဒီသုံးနယ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနှားစင်ကြည့်ကြရအောင
် The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညာနဲ့ပဲမူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တညာနဲ့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လှလှတန်းစီစဉ်တက်ဆက်ထားတဲ့ American Style Idiom သုံးအင်္ဂလိပ်စာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်ခုဆက်လက်ပြီးတော့အပတ်စဉ်တင်ဆက်နေကြကဏ္ဍတွေကစီးပွားရေးအစီအစဉ်ကိုနားဆင်ရပါမယ်။မကြခင်မှာတိုင်းပြည်အာဏာလွှဲပြောင်းရယူတော့မယ့် NLD ပါတီအနေနဲ့အစိုးရဘက်ဖွဲ့တဲ့အခါမှာဘယ်လိုစီးပွားရေး policy တွေကိုချမှတ်ကျင့်သုံးမလဲ။ဘယ်လို policy တွေကိုချမှတ်အကောင့်ထည့်ဖို့တင်းတယ်လဲဆိုတာနဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေကိုဆက်သွယ်မေးမြန်းပြီးစီးပွားရေးကဏ္ဍမှာတင်ပြပေးနေတဲ့နေရာမှာအခုသတင်းပတ်မှာတော့စီးပွားရေးတက္ကသိုလ်ဒုတိယပါမောက္ခချုပ်ဟောင်းဦးကျော်မင်းထွန်းကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါရခင်ဗျာ
အနေဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတဲ့အခါလက်ရှိအစိုးရကချက်မှတ်ကျင့်သုံးခဲ့တဲ့စီးပွားရေး policy တွေကိုအများကြီးပြောင်းလဲပြစ်မှာမဟုတ်ဘူးလို့သူ့အနေနဲ့ထင်မြင်ယူဆကြောင်းစီးပွားရေးတက္ကသိုလ်ဒုပါချုပ်ဟောင်းဦးကျော်မင်းထွန်းကအခုလိုစပြောပါတယ
်economic policy အနေနဲ့တော့သိပြီးတော့အပြောင်းလဲမရှိပါဘူးပြောထင်တာလေသူရှိတဲ့လားဘာလို့အခုကျွန်တော်တို့အားလုံးကဟိုအခုဒီ2017ကစပြီးတော့သမ္မတဥပဒေကြီးကလုပ်ခဲ့တဲ့ချခဲ့တဲ့ UI policy ကြီးကကျွန်တော်မြင်ရတော့သူက on the right track ပဲအဲကြောင့်မှပေါ်မှာလေ policy မြင်ရတော့သိပြီးတော့အားဝါမဖြစ်ပါဘူးနိုင်ငံတကာရောနိုင်ငံတကာအပြည့်အစုံပေါ်မှာရောလက်ရှိဟိုကားရင်ပေါ် global trend ကြီးရောက policy ကတော့သိဒီမမှန်ကန်တဲ့လမ်းကြောင်းပေါ်မှာပေါ့တောင်းနေတာကျွန်တော်တင်ပါတယ်ဟိုအကောင့်ကပေါ်တဲ့အပိုင်းမှာကြတော့ဥမာဟိုနည်းနည်းနှေးတာပေါ့နှေးတဲ့အခါကျတော့အဲ့ဒီအကောင့်ကပေါ်တဲ့အပိုင်းလေးကိုပဲကျွန်တော်တင်တယ်ပြန်ပြီးတော့ဟိုလုပ်ဖို့လိုမယ်ထင်တယ်မြန်မြန်ပေါ့တော့အခုလက်ရှိသူအနေနဲ့က
ဟုတ်ကဲ့ဆိုတော့အဲ့ဒီနေရာမှာဆရာအကောင့်ထဲပေါ်တဲ့လုပ်ငန်းတွေအောက်ခြေရအကောင့်ထဲပေါ်တဲ့လုပ်ငန်းတွေနှေးနေတယ်ဆိုတာကဆရာဘျူရိုကရေစီတဘောကကျွမ်းကျင်သူတွေဟိုပါအင်အားနည်းနေလို့လားလုပ်ငန်းကျွမ်းကျင်မှုနည်းနေလို့လားဆရာ
မိုင်းဘုန်းကြီးဘျူရိုကရေစီအန်ဒီယားကကျွန်တော်ကအရင်တော့တည်းကအစဉ်ဆက်ကကျွန်တော်နှစ်50လောက်ကယူရီယားနဲ့အကြီးကြီးနဲ့ဟိုပါတော့ပြောင်းလဲပြောယူရဲလာတဲ့တဘောရှိရအောင်အဲ့တော့လိုခဲ့တဲ့၄နှစ်၅နှစ်မှာပြန်ပြီးတော့ဒီသူတွေကြောင်းလေးပေါ့အုပ်ချုပ်ရေးသူတွေကြောင်းလေးဆိုတာလုပ်ပြီးမဲ့ဟိုအဲ့ဒါပေါ့တိတိကျကျပြောင်းလဲအောင်လုပ်လို့မရအောင်ဘာလို့လဲဆိုတော့ဒီရန်ရီယာရဲ့ဒီဆောက်ရလည်းအကြီးရဲ့လေဒီကကြတော့အဲ့ဒါကြီးကပြင်လာတာလုံးဝဟိုကြောင်းလေးကနည်းနည်းဟိုလူစီတဲ့အတိုင်းသာမရအောင်အဲ့တော့ဒီချထားတဲ့ policy တွေကိုအကောင့်နဲ့ပေါ်တဲ့အတိုင်းမှာကြတော့အဲ့ဒါအားနေတာပေါ့အုပ်ချုပ်ရေးရန်ရီယာရဲ့အားနေတဲ့အဲ့ဒါကြောင့်မလို့အခုအစိုးရရဲ့ဖွဲ့နေတဲ့ဝန်ကြီးဖွဲ့ပါညာဖွဲ့ပြီးတော့ပြန်ပြီးတော့ဒီကစားရုပ်ချုပ်ရေးကိုပြန်ပြီးတော့ပြည်ပြောင်းလဲမှုလုပ်မယ်ဆိုရင်တို့တို့အရင်ချခဲ့တဲ့ policy ကိုလည်းဟိုကြည့်ရတော့အကောင့်တွေပေါ်မယ်ဆိုရင်တော့ဟိုပုံရောဟာဖြစ်သွားမယ်လို့ policy ကတော့ဟိုလူတန်းလိုမျိုးလောကကြီးကျောင်းသွားတဲ့ policy တော့အခု LDP ကပြင်ညာလာတဲ့ဒီကောက်ပဲပြင်ညာစကမ်းရလဲတို့ဒီ ไกด์ไลน์นี่บ่เนาะซื้อไว้เนี่ยปัดแต่ไกด์ไลน์อ่ะเดี๋ยวตรุอีอู้เล็กที่ลงนี่แหละซื้อไว้ลงนี่แหละตั้งจองเนี่ยเนาะซื้อไว้
โอเคเสียนอกจากว่าเสียอะไรဆိုလို့ရှင်เสียအဲ့ဒီဘီယိုကရေစီရန်တရားပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာလုပ်ငန်းတွေမြန်မာဆန်ဆန်ပြီးမြောက်အောင်အတွက်ရည်ရွယ်ပြီးလုပ်တဲ့နေရာမှာပို့ပြီးတော့ခက်ခဲတဲ့ပို့ပြီးတော့ဦးစားပေးလုပ်ရမယ့်နေရာတွေရှိသလားเสีย
ကျွန်တော်တို့ကဒီအဲ့ဒီအဲ့ဒါတော်ခက်တယ်ဆိုနေပါဆိုတော့အခုနည်းနည်းလေး150တော့ကအပြည့်ပြည့်နေတဲ့ဟာကြီးကိုပြန်ပြီးတော့အကုန်လုံးဆွဲနှုတ်လိုက်ပြီးတော့အစ်စ်ပြန်ဆိုင်ယူလည်းမရအောင်ဆိုတော့အပြည့်ပြည့်ပြောင်းရမှာလေကျွန်တော်တင်တာတော့အဲ့တော့ဥပဒေပြီးတော့လိုအပ်မယ့်အတိုင်းစလာအခုတို့အများကြောနေကြတဲ့ corruption ပဲဥပမာအဲ့ဒါဒီဟိုလက်ပြီးဟိုနေတော့အာဒီလိုက်စားမှုကဒီ corruption ကိစ္စမှာတော့မှနောက်ထင်တယ်ဒီချက်ချင်းဟိုမလုပ်အောင်ပါတော့အရေးကြီးမယ်ဆိုတော့ဘုဘွားနည်းနည်းခက်မယ်လို့ထင်တယ်နည်းနည်းခက်မယ်ထင်တယ်ဘုံမရောက်တော့မဟုတ်ဘူးပေါ့နော်နောက်ပြီးတော့ဟိုအခုပြောတဲ့ rule of law ဥပဒေအတိုင်းအဲ့ဒါဥပဒေရှိုးတို့အဲတမရှိနေတဲ့ဥပဒေကဟိုအတော့ဝင်ပြီးတော့တိတိကျကျလာလုပ်ဖို့လို့အဲ့အတိကျတော့ဟိုလုပ်ရမှာပေါ့လေကျွန်တော်လည်းများအဲ့ဒီတိုင်းကြီးပဲလုပ်ရတင်ပါတယ
်လက်ရှိအစိုးရကအကောင့်ထဲဖော်ပြီး policy ဘိုင်းအရာမအောင်မြင်တဲ့တခြားကဏ္ဍတွေရောရှိသလားဆရာ
ဟိုအဓိကဒီမှာပြောနေရတဲ့ပိုင်အောင်ပါကျွန်တော်ရှင်းရမှုချော့ချရေးတော့ property တက်ခြင်းကျွန်တော်တို့ပေါင်းမြင်တာပြည့်တဲ့ငန်းနဲ့တင်မှာဒါလက်ရှိသူကအနေနဲ့လဲတောင်းဟိုဝန်ခံမှာပါပဲဘောလာဒီကချင်းပြီးတော့မအောင်ဘူးပေါ့ဗျာအဲဒီရောက်တော့ဟိုလာဟိုနေနေလုံမ်းနေလဲပေါ်လာတာရှိတယ်ဒါပေမဲ့အတိုင်းတာလေးတယ်အဲတော့ဟိုသိမှုပတ်ပြောက်ကြီးပါတော့ကျွန်တော်တို့အားနေတယ်လို့ထင်တယ်ပြီးခဲ့တဲ့တွေ့ရလက်ထက်ပါလေ
ဟုတ်ကဲ့ဆရာ
နောက်ပြီးတော့ကျွန်တော်တို့ဟိုမှာလုပ်ငန်းတွေမင်းများဆက်စားလုပ်ဖို့ဆိုပြီးတော့အဲ့ဒါကျွန်တော်တို့ဟို one stop to bar လို့ဆိုရမှာလဲလေဒါသူကဟိုသိပြောအဲ့ဒါတွေလည်းဖြစ်မရောက်ဘူးပေါ့
ဟုတ်ကဲ့ဆရာ
အဲ့ဒါတွေပေါ့မင်းများဆက်စားလုပ်ပြီးတော့မှဆိုတော့နောက်ဆုံးကျွန်တော်တို့ကပါဆိုတာ decentralization ပေါ့ဟိုဟိုအောက်ခြေကိုကျွန်တော်တို့ကတာဝန်တွေကိုအောက်ခြေကိုပြီးပြီးတော့ဆုံးဖြတ်ဖို့ဆိုတာလေကျွန်တော်တို့ခုနပြောလို့ပေါ့အောက်ခြေကတာဝန်ယူပြီးတော့ဟိုတာဝန်ယူပြီးဆုံးဖြတ်ရေးနိုင်ဆုံးဖြတ်နိုင်တဲ့ဟိုလာဟိုနာခုနပြောတဲ့ဟိုဟိုတတိဘော်လေးဆုံးဖြတ်နိုင်တဲ့အဲ capacity ရောကျွန်တော်အောက်မှာတော့နည်းနည်းနည်းတယ် practice ကလည်းမရှိကြတော့နောက်တော့အဲ့ဒီအတွက်လည်းခက်ကတော်ဝင်ဒီအလိုအောက်ကိုလှည့်ပေးလိုက်တဲ့အတွက်ကြောင့်တစ်ခါကလည်းတင်းတင်းကြပ်ကြပ်ပေါ့ပြန်ပြီးတော့အပေါ်ကနေဘိုးကနေတော့ထုတ်ခိုင်းရမယ့်အတိုင်းကြီးလည်းရှိကြပါ့။အဲ့ဒါတွေကိုလည်းတင်းတင်းကြပ်ကြပ်လုပ်ပြီးတော့အောက်သေးသေးသေးတင်တာပြည့်တင်တာကိုအောက်ချူသုံးပြတ်ခိုင်းရတယ်။အဲ့လိုမျိုးဟိုကြည့်ကြတဲ့တော့ကြက်ကြက်တာလာပေါ့အဲ့လိုလုပ်ဖို့လူမဲ့ထင်တယ်ကျွန်တော်ထင်တာတော့
ဟုတ်ကဲ့
ဆိုတော့အဲ့ဒီဟာတွေပါအဓိကတော့ကျွန်တော်ထင်တယ်ဒီ decentralization ကိုပြည်ပြည်ပြည်နေနဲ့အောင်မြောင်လုပ်နိုင်မှုအရေးကြီးတယ်
ဥတင်းစင်ဆိုရတက်ခါစားကတကားဖွင့်ဝါရစတင်ကျင်းသုံးတဲ့အခါမှာ FDI လို့ခေါ်တဲ့နိုင်ငံခြားတရရင်းနှီးမြှုပ်နှံမှုတွေအလုံးရင်းနဲ့ရောက်လာကြမယ်ဆိုပြီးတော့မျှော်လင့်ကြတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒါတွေကထင်သလောက်ရောက်မလာခဲ့ကြဘူး။ဆိုတော့အဲ့ဒါကရောဘာဖြစ်လို့လဲဆရာ FDI policy မှာဘလို့ချိုးယွင်းချက်တွေရှိနေပါသလဲ။တို
့ရဲ့ FDI investment loan နဲ့ပတ်သက်တာလေဟိုဟာပေါ့နော်အများကြီးတလို့ပဲတို့တို့ကဟိုဖွင့်လိုက်တယ်ပေးလိုက်တဲ့အခွင့်အလမ်းတွေကဟိုဘုံဘလို့ပေါ့ဟာမလာဘူးလာအောင်ဆက်ဆောင်ရမယ်ဆိုတော့အများကြီးပြလိုက်တယ်ပြလိုက်တဲ့အခါမှာကျွန်တော်တို့ကတော်တော်အားကြီးရှိတယ်အခုတကယ်လို့ဒီ FBI လောအစ်စ်ကိုလည်းခုကပြန်ပြီးတော့ဟိုဟိုဆွဲပြီးတော့လေပြင်ပြီးတော့သုံးပြရတရားဟိုမင်းဥပဒေနေနဲ့မပြောင်းနေတာပဲရှိနောက်ဆိုတော့အဲ့ဒါတိုင်းနေတင်ပါတယ်ဟာတိုင်းနာသားနဲ့နိုင်ငံသားနဲ့ဒီလက်ရှိကတော့မတူတာဖြစ်နေတာမျိုးနောက်နိုင်ငံသားချင်းချင်းတော့ဥပဒေမှာလည်းပဲမချူမလို့ကျွန်တော်တို့က tax ဟိုဘာ holiday ပေါ့အကောင်ကောက်ပြီးအာ short ပေးတာတွေကလည်းကျွန်တော်တို့ကပေးတာတွေကလည်းဥမာပေးရမယ်လို့ဒီလိုမျိုးစပြလိုက်တဲ့ဒီကြောင့်ဟိုဥပကလိုချင်မလို့ချင်းအကောင်အင်ဂျာကြီးမျိုးတော်မှမှန်သွားအကောင်ဟို holiday ပေးလိုက်ရတာမျိုးရှိတာပေါ့အဲ့တော့ကျွန်တော်တို့ကအဲ့ဒါတွေကအခုမှလုံရင်းတိုင်ရင်းနဲ့မြင်လာတဲ့အခါကျတော့အဲ့ဒါတွေပြန်ပြင်ပြီးတော့ဥပဒေစစ်ပေါ့ဟိုဆွဲပြီးတော့မူကြမ်းတော့ကျွန်တော်တို့ဒီလိုစကြတာတော့ပြတော်မှာတော့အဲ့ဒါကြီးသိလို့ပြီးတော့ဒီကြီးကိုကျန်တာပေါ့
ဒါကတော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အပတ်စဉ်ထုတ်လွှင့်နေကြတုတ္တဆောင်လင်အမေရိကန်တခွင်စီစဉ်ကိုထုတ်လွှင့်ပေးပါမယ်။ခုတစ်ပတ်တုတ္တဆောင်လင်အမေရိကန်တခွင်စီစဉ်မှာအမေရိကန်နိုင်ငံတက်မတော်မှာအမှုထမ်းနေတဲ့ကိုရန်ဆိုးကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ရန်တော်ဆိုးကအခုဒီ American စစ်တပ်မှာပေါ့လေဟိုတာဝန်ထမ်းဆောင်နေတယ်လို့ကျွန်တော်တို့သိရတာပေါ့ဆိုတော့ဒီအကြောင်းတွေကိုမပြောခင်မှာကျွန်တော် American ပြည်တော်စုကိုဘယ်ရွယ်တုန်းကစရောက်ခဲ့တာလဲခင်ဗ
ျကျွန်တော် America ကိုကျွန်တော်23လောက်မှာရောက်တယ်အသက်ကပေါ့ကျွန်တော်2009ခုနှစ်တလပိုင်းမှာရောက်တာဟုတ်ကဲ့ပ
ါဆိုတော့ American ပြည်တော်စုကိုရောက်လာတော့ကောဒီရွှေပြောင်းအခြေချသူတယောက်အနေနဲ့ရောက်လာတာပဲလားမိသားစုတွေရောပါလား
ဟုတ်ကဲ့ကျွန်တော်အမေရိကန်လာတော့ကျွန်တော်မိသားစုနဲ့ပါကျွန်တော်လာတဲ့အထိကတော့ကျွန်တော်ရိုးစားပါလေဒီနိုင်ငံဒုက္ခတဲ့တယောက်အနေနဲ့ကျွန်တော်ဒီနိုင်ငံကိုအခြေချလာတာဖြစ်ပါတယ
်ဒီအမေရိကန်စစ်တပ်ထဲကိုဘယ်လိုရည်ရွယ်ချက်နဲ့ဝင်ခဲ့တာလဲခင်ဗျအ
မေရိကန်တပ်ကိုဝင်ဖြစ်တာကကျွန်တော်ဒီနိုင်ငံအတွေ့အကြုံဒီရဲ့စီးလေ့ကျင့်မှုပုံစံကြည့်တော့ဒီမှာရှိတဲ့ဒီအမေရိကန်ကနေပြီးတော့ဘာကြောင့်ကျွန်တော်နိုင်ငံနဲ့ရှင်လို့ရှင်မြန်မာပြည်မှာကစစ်သားဆိုလို့ရှင်ဘယ်လိုပဲပြောလူတွေကရှောင်ဖယ်ခြင်းကြတယ်ဒီမှာကျတော့လူတွေအကုန်လုံးကစစ်တပ်အမှုထမ်းဆိုလို့ရှင်နေရာပေးတယ်အလေးစားသမှုရှိကြတယ်အဲ့ဒီရဲ့အဲ့ဒါကိုကျွန်တော်အရင်အားကြတယ်လေးလေးစားတယ်နောက်ပြီးတော့အဲ့ဒီရဲ့နောက်ကွယ်မှာဘာကြောင့်လူတွေကဘာကြောင့်လေးစားရတာလဲဘာကြောင့်စနစ်ထမ်းတွေကိုတလောက်အထင်ကြီးကြတာလဲဆိုတော့စူးစမ်းလုပ်မှုတစ်ခုလည်းပါတယ
် American တက်မတော်မှာအမှုထမ်းတဲ့သူတွေကိုဆိုလို့ရှိရင်ဒါပြည်သူတွေအားလုံးကချစ်ချစ်ခင်ခင်နဲ့ဒါတလေးတစားနဲ့နှုတ်ဆက်ကြတယ်သူတို့ကိုတန်ဖိုးထားကြတယ်ပေါ့လေဆိုတော့ကိုရနန်ဆိုကနာပြောသားတယ်လို့ပဲကျွန်တော်တို့မြန်မာပြည်မှာဆိုလို့ရှိရင်တော့ဒါစန့်ကျင်ဘက်ပေါ့ဆိုတော့ဟိုဒီအနေအထားနှစ်ခုကဘာကြောင့်မတူတယ်လို့သုံးသပ်မိလဲခင်ဗျ
မြန်မာပြည်မှာကျတော့ကျွန်တော်ထင်တယ်မြန်မာပြည်ရဲ့စစ်တပ်ပိုင်းဆိုင်ရာရှင်သန်မှုကကျွန်တော်တို့ဒီဦးစီးဦးဆောင်လုပ်တဲ့ဒီစစ်တပ်ကိုအဓိကဦးဆောင်တဲ့လူတွေရဲ့ပုံစံမကျတဲ့ဒီချုပ်တွေ့မှုအောက်မှာပုံစံမကျဘူးဆိုတာကစစ်သားတွေကိုနိုင်ငံရဲ့ဝန်ဆောင်ပါလေနေရာတော်တော်များပါပေါ့နော်နိုင်ငံကိုတကယ်ကာကွယ်ဆောက်ရှောက်တဲ့လူလူ OA ကိုတကယ်ဆောက်ရှောက်တဲ့တကယ်စစ်သားတယောက်ရဲ့ပုံစံမျိုးဆိုတာတဲ့သူတို့ရဲ့လုံခြုံမှုသူတို့အတွက်ဘဝရဲ့သူတို့ဘဝမှာစစုပ်တရားဘယ်လိုပြောကြီးပွားချမ်းသာဖို့အတွက်ကိုသုံးကျူလိုတဲ့ပုံစံများတယ်အဲ့ဒါကိုကျွန်တော်ဘာကြောင့်ပြောနိုင်လဲဆိုလို့ရှိရင်တက်မှာသုံးတဲ့အသုံးစရိတ်တွေဒီတက်တွင်းထဲမှာပညာရေးဘိုင်းဆိုင်ရာပေါ့လေအဲ့ဒီတိုင်ပေးတဲ့အပိုင်းတွေအဲ့ဒီမှာကျုပ်ဒီနိုင်ငံနဲ့အများကြီးကွာတာပေါ့နော်ဒီဘက်မှာကျတော့ကျွန်တော်တို့ဒါလာတိုင်းခြေတိုင်းတက်မှာလည်းပဲဒီလူလူနဲ့ဘယ်လိုဆက်ဆံရမလဲလူလူကိုလည်းပဲဒါတန်ပြန်ဘယ်လို respect ပေးရမလဲဘယ်လိုလေးစားသမှုပြုရမလဲဘယ်လိုဆောက်ရှောက်ရမလဲနောက်ပြီးတော့limit ပေါ့ limitation မှာတက်ကနိုင်ငံဘက်သူတို့ဆောက်ရှောက်တယ်နိုင်ငံအတွက်ပဲလုပ်တာတခြားသူတွေကကိုယ်ရေးကိုတာဘာမှမရှိဘူးနောက်ပြီးတော့ဒီယာရူပိုင်းဆိုင်ရာခွဲခြားဆက်ဆံမှုတွေလည်းမရှိဘူးဒီမှာပူကြီးဖြစ်လို့ပုံမှုဖြစ်လို့ပုံမှုကြီးဖြစ်လို့ဆိုပြီးတော့ပြီးတဲ့ဟို specialy ထားတဲ့ပုံစံအခမ်းအနားမျိုးတွေလုပ်တာမျိုးတွေမလို့အပ်ပဲနဲ့အကြီးကြီးဆက်ဆံအဲ့ဒါတွေမရှိဘူးအဲ့ဒါကြောင့်ကျွန်တော်ထင်တယ်ဒါလူတွေရဲ့တက်ပေါ်မှာထားတဲ့စိတ်ထားအမြင်ကကျွန်တော်နိုင်ငံမှာရှိတဲ့တက်တကိုထားတဲ့လူတို့ရဲ့အမြင်နဲ့ကွာတယ်အဲ့ဒါကျွန်တော်အဲ့ဒါမြင်ပါတယ
်ဆိုတော့ဒီစစ်တပ်ထဲမှာဝင်ပြီးတော့တာဝန်ထမ်းဆောင်ပြီးတဲ့အခါမှာဟောဟိုကိုယ်စိတ်ထဲမှာထင်ထားတဲ့အတိုင်းဒီအခြေအနေတွေကိုတွေ့ရရဲ့လား
သိချင်ပါတယ်အဲ့ဒါတော့ကျွန်တော်ဝင်ပြီးတဲ့နောက်ပိုင်းမှာပို့ပြီးတော့ကျွန်တော်အများကြီးလေ့လာခွင့်လည်းရတယ်ကိုကိုယ်တိုင်လည်းချက်တန်းခွင့်ရတယ်ဆိုတဲ့အခါကျတော့ကိုပို့ပြီးတော့လည်းတမိုးထားဖြစ်တာပေါ့နော်စစ်တိုက်တာတစ်ခုလည်းမကောက်ဘူးပေါ့ကျွန်တော်တို့ဒါလူလူနဲ့ဆက်ဆံရမယ့်ပုံစံမျိုးတွေတက်တဲမှာဆောက်ထွေးရမယ့်ပုံစံမျိုးတွေနောက်ပညာပေးမှုအပိုင်းတွေနောက်ပြီးတော့ဒီတက်သားတွေအကုန်လုံးကိုလည်းပဲဒါအကြောင်းမှာနေပြီးပြန်ထားဖို့ဆောက်တည်ဖြစ်ဖို့ကိုယ့်ရဲ့ကိုယ်ပိုင်လက်လက်ချေတွေမှာအကျိုးရှိတဲ့ပုံစံတည်ရနဲ့ရှင်းသန်းလို့ရအောင်ဒါအပိအမြောက်မှုတွေကြွားပါတယ်တော်တော်ကြွားပါတယ
်အခုဒီ American စစ်တပ်ထဲမှာတာဝန်ထမ်းဆောင်တော့ဘယ်တွေကိုရောက်ခဲ့လဲခင်ဗျ
ကျွန်တော် deploy ပြပါတော့ကျွန်တော်မရောက်ဘူးကျွန်တော်အဲ့ဒီဘက်တော့မရောက်ဖြစ်ဘူးကျွန်တော်ဒီဒီ local ပေါ့နော်ဒီ nation ထဲမှာပဲကျွန်တော် Georgia လေးရောက်ဖြစ်တယ်ကျွန်တော်ဥစားဒီ South Carolina အဲ့ Fort Jackson လေးပဲကျွန်တော်ပြန်အတွက်ရောက်တယ် Fort Lee ကိုရောက်တယ် Virginia မှာပြီးတော့ကျွန်တော်ဥစား Wisconsin ကိုရောက်ဖြစ်ပါတယ်ဒီနေ့လေးရောက်ဖြစ်တယ် Georgia လေးရောက်ဖြစ်တယ
်ကိုရန်အောင်ဆိုးကဒီ New York ပေါ့နော်ကျွန်တော်တို့ဒီကဘာကျော် Niagara ရေတံခွန်ကြီးရှိတယ်မျိုးပေါ့လေအဲ့နာမျိုးပေါ့ Buffalo မျိုးမှာနေတယ်နေပြီးတော့အခုဒါစစ်တပ်ဘက်ကနေပြီးတော့ဒါရဲဝန်တန်းလုပ်မယ်ဆိုပြီးတော့လည်းသိရတယ်လေဒီလိုမျိုးရဲဝန်တန်းတယောက်ဖြစ်ဖို့အတွက်ဟိုဘာကြောင့်ရွေးချယ်ခဲ့တာလဲခင်ဗ
ျ Scholarship အခုလက်ရှိပေးတဲ့ဒီဥစားပေါ့ဒီရဲရရှိ Academy ပညာပင်စုကဒါအမေရိကမှာပထမဆုံးစပေးတာဖြစ်တယ်ဆိုတော့ဒီနောက်ပြီးတော့ကျွန်တော်တို့ဒီမှာရောက်လာတဲ့ဒီ Buffalo ပေါ့ကျွန်တော်နေရမျိုးမှာလည်းတယ်မြန်မာပြည်ကလာရောက်ခြေချတဲ့လူထုလူတန်းစားတွေများလာတဲ့အပေါ်မှာကျွန်တော်တို့ဒီရဲ့ကန်တာနဲ့ကျွန်တော်တို့ဒီလူထုတွေရဲ့ကျွန်တော်တို့အဓိကမြန်မာပြည်ပြည်သားတွေကြားမှာရှိတဲ့ဆက်ဆံရေးကလည်းတစုတရာကွာခြားမှုရှိတယ်။ဘာသာစကားအပေါ်မှာရောကျွန်တော်တို့ဒီဌာနပိုင်းဆိုင်ရာမှာလည်းကျွန်တော်တို့ကုလူဆက်ဆံမှုရှိတဲ့အခါကျတော့နည်းနည်းလေးကွဲဆိုတော့ကျွန်တော်တို့မှာပြတ်တာလည်းအများကြီးဖြစ်လာတယ်နောက်ပိုင်းမှာကျွန်တော်တို့ဒီ အလုံးတိုင်ဝမ်ကြားထဲမှာအာဒီမှာရှိတဲ့အခြေခံအနေနဲ့ကြားတဲ့ကြားပြီးဖြစ်တဲ့ဒီနိုင်ငံသားတွေရဲ့ဒီအနိုင်ကျင့်မှုတွေလက်အများကြီးခံရတယ်အားကြောင့်ကျွန်တော်ဝင်ဖြစ်တာပါ
ဒီရဲဝန်တန်းအနေနဲ့တာဝန်ထမ်းဆောင်မယ်ဆိုရင်ရောဒီကိုဒီမြန်မာပြည်ရဲ့ရွှေ့ပြောင်းအခြေချလာတဲ့သူတွေကြားထဲမှာပေါ့နော်ဒီမြန်မာလူမှုအတိုင်းဝိုင်းပေါ်ဘာတွေဘလို့တွေကူညီနိုင်မယ်လို့မျှော်လင့်ထားပါလေခင်ဗျ
ာကျွန်တော်ကိုယ်တိုင်လည်းဒီမှာရှိတဲ့ကျွန်တော်ဒီအမျိုးသားဆိုတော့ဒီမှာအာကျွန်တော်တို့ဒီ current society of the flow ဆိုတဲ့ကျွန်တော်အတိုင်းဝိုင်းအဖွဲ့အစည်းတစ်ခုမှလည်းပဲကျွန်တော်အဥ္စာပေါ့ပို့ attractor ဖွင့်တယောက်ပါကျွန်တော်တို့ဒီ flow မှာရှိတဲ့เนาะကျွန်တော်ဒီအတိုင်းဝိုင်းအစည်းအဝေးတွေကိုကျွန်တော်ဒီထားပိုင်းဆိုင်နဲ့ပေါ့ကျွန်တော် city hall မှာပေါ့လုပ်ဖြစ်တယ်နောက်ပိုင်းမှာလည်းပဲဒီဟာဒီမြို့ဝန်တို့ဒီရင်းမြင့်ကြီးတို့ကိုယ်တိုင်အစဒီ scholarship program ကိုမိတ်ဆက်ပြပြီးတော့ဒါဒီမှာရှိတယ်ကျွန်တော်အပဝင်ပါတခြားလူပညာတတ်လူငယ်တွေအကုန်လုံးကိုဝင်ရောက်ပြီးတော့ဒါဖြည့်ဆို့ဖို့တိုက်တွန်းတယ
်ကိုယ်ရန်အောင်ဆုံးတဲ့အတူပေါ့နော်ဘယ်နည်းအောင်တော့တာဝန်ထမ်းဆောင်မယ်လို့စည်ရင်းပေးထားတာရှိလေခင်ဗျ
scholarship အတွက်ကိုဝင်ကြံကြတာဒီ chance ကအကုန်လုံးပေးတာဆိုတော့ကျွန်တော်ထင်တယ်ဒီerie county မှာဒီ erie မြို့နယ်မှာဝင်ပြီးတော့ဒီ scholarship အတွက်ကိုဝင်ရောက်ဖြည့်ဆို့လို့အကျောက်900ကျော်ရှိတယ်ကိုယ်ဆိုမြန်မာပြည်သားထဲမှာကျွန်တော်ထင်တယ်ကျွန်တော်တိုင်းသားပေါင်းဆိုပေါ့လေရှူကူလောက်ရှိမှထင်တယ်ဒီ immigrant ဒီဒုက္ခတွေအနေနဲ့ပြောင်းရွှေ့အခြေချတဲ့မြန်မာနိုင်ငံလားအပါဝင်တခြားနိုင်ငံလားပြောပြမယ်ဆိုလို့ရှိရင်ကျွန်တော်အယောက်20ဝန်းကျင်လောက်ရှိလိမ့်မှာပါ
အခုကျွန်တော်ဆိုတာမြန်မာပြည်ကနေရွှေ့ပြောင်းအခြေချနေထိုင်လာသူတယောက်လည်းဖြစ်တဲ့အခါကျတော့အခုကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းပဲနိုင်ငံရေးအခြေအနေတွေကအများကြီးပြောင်းလဲနေတာပေါ့လေဆိုတဲ့အခါကျတော့ဟိုတစ်ချိန်ချိန်မှာပေါ့လေအခြေအနေပေးလာမယ်ဆိုလို့ရှိရင်ရောကိုမြန်မာနိုင်ငံအတွက်တခုခုပြန်ပြီးတော့လုပ်ပေးတာမျိုးစဉ်းစားထားတာမျိုးတွေဘာတွေရောရှိပါလားခင်ဗ
ျရှိပါတယ်ကျွန်တော်မြန်မာပြည်ကအတိအကျထွက်လာတဲ့အကြောင်းရင်းကလည်းပဲကျွန်တော်တို့ဒီမြန်မာပြည်မှာရှိတဲ့ဥစားနေကြတဲ့ပညာရေးစနစ်တခုကိုဥစားလေးလက်မခံချင်တော့အဲ့တော့ဆက်ကျင်ဆန္ဒပြရင်လည်းနောက်ပိုင်းမှာပြည်ကထွက်လာတဲ့အဖြစ်ဖြစ်ခဲ့တာပေါ့ဆိုတော့ဆိုလိုချင်တာကကျွန်တော်ဒီမြန်မာပြည်မှာတကယ်တူးတက်စေချင်တဲ့စိတ်ချအခြေခံအဖြစ်ရှိပါတယ်။တော့ဒီမှာလည်းပဲကျွန်တော်မြန်မာပြည်နဲ့မတူတဲ့နော်ဒါဥစားအတွေ့အကြုံရပါလိမ့်အများကြီးဒါမြန်မာပြည်မှာပြန်ပြီးတော့အတုံးချနိုင်မဲ့နော်ကျွန်တော်တို့ဒါလမ်းပြတင့်တဲ့အကြောင်းအရာအများကြီးရှိတယ်။အဲ့ဒီမှာတော့နောက်ပိုင်းဒီရေဒီအကယ်ဒမီပြင်တဲ့နောက်ပိုင်းမှာကျွန်တော်အတွေ့အကြုံပါလိမ့်ဆင်းရှားလာမဲ့ပြန်လာတယ်ပေါ့အလုပ်တွေ့ကြုံတွေလည်းတချိန်မှာအကျိုးရှိလို့အကျိုးရှိမဲ့ထင်လို့ပြန်လဲပြီးတော့ဝင်ရောက်ခွင့်ရမယ်ပြန်လဲပြီးတော့ကျွန်တော်အတုံးချခွင့်ရမယ်ဆိုလို့ရှင်ပြကြပါလေကျွန်တော်အမြဲအဲ့ဒီအတွက်ကိုကျွန်တော်အမြဲတော့နေနေပါမှာ
ဒါကတော့ကိုအောင်စီစဉ်တင်ဆက်ထားတဲ့တုတ္တဆောင်လင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်တပ်မတော်မှာတာဝန်ထမ်းဆောင်နေတဲ့ကိုရန်အောင်စိုးကိုဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ။
မြန်မာနိုင်ငံမှာမကြခင်ကတနင်္ဂနွေလုံးအတိုင်းအတာနဲ့လှတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့တာအတွက်အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကသူ့ရဲ့မကြသေးခင်မြန်မာနိုင်ငံခီးစဉ်အတွင်းမှာဂုဏ်ပြုခဲ့ပါတယ်။ဒါဟာ1990ကစပြီးပထမဆုံးချိန်ဖြစ်နေပြည်သူတွေရဲ့အတန်ကိုကြားခဲ့ရတာဖြစ်ပြီးဒီတစ်ချိန်မှာတော့ပြည်သူတွေဟာတကယ်လေးစားမှုကိုခံခဲ့ရတယ်လို့မစ္စတာဘလင်ကင်ကပြောပါတယ်။ဒါအပြင်အခုလိုလူသားတိုင်းရဲ့ရပိုင်ခွင့်ဖြစ်တဲ့လေးစားမှုကိုကျင့်သုံးတဲ့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံဒီမိုကရေစီခီးရှောင်နိုင်ရမှာအရေးပါတဲ့ခြေလှမ်းတရလို့ဆိုပါရယ်မြန်မာနိုင်ငံရဲ့အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကရွေးကောက်ပွဲမှာအနိုင်ရခဲ့တာပါ NLD အနိုင်ရမယ့်နေ့ကိုအိမ်မက်မဲ့ရင်တော့အန္တရာယ်ရှိတယ်လို့နှစ်ပေါင်းအတော်ကြာခံယူထားချိန်မှာပဲ NLD နိုင်သွားတာဟာမြန်မာနိုင်ငံသားအများအပြားရဲ့ပေးဆပ်မှုတွေကိုအတည်ပြုပေးလိုက်တာပဲဖြစ်တယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီး Blinken ကပြောပါရယ်ဒါဟာနေရင်ချဲချုပ်ဖို့နဲ့နှစ်ပေါင်းများစွာနေခဲ့ရပြီး NLD ပါတီကိုကာလတားရှည်ဥဆောင်ခဲ့တဲ့ဒေါမ်ဆန်းစုကြည်အတွက်တော့တကယ်ကိုမှန်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဒါဟာအခုမှအစပဲရှိပါသေးတယ်။အခုအပြောင်းအလဲတွေဖြစ်လာနေပေမဲ့ဒါဟာဒီမိုကရေစီအပြည့်အဝရအောင်ကြိုးစားနေတဲ့လမ်းခီးအတွက်အခက်အခဲတစ်ခုကိုကျော်ဖြတ်နိုင်တဲ့ပုံစံမျိုးပဲရှိနေသေးတယ်လို့ရှေ့မှာတော့စိန်ခေါ်မှုတွေအများကြီးကျန်နေသေးတာကိုလည်းသိပါတယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောပါတယ်ဒီစိန်ခေါ်မှုတွေထဲမှာကျေပြန့်တဲ့ကဏ္ဍတွေအတွက်စီးပွားရေးကြီးထွားမှုရှိလာအောင်လုပ်ဖို့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းကိုဆက်ပြီးလုပ်ဖို့ကြံနေသေးတဲ့ နိုင်ငံရေးအချင်းသားအားလုံးကိုပြန်ပြီးလှုပ်ပေးဖို့နဲ့လူခွင့်ရေးအကာအကွယ်ပေးဖို့တွေပါဝင်ပါတယ်။အမေရိကန်နိုင်ငံကလည်းအမျိုးသားပြန်လည်တည်မြဲရေးချိုးဖောက်မှုတွေဆက်ပြီးလုပ်ဖို့အားပေးနေတယ်လို့စစ်တပ်ထိုးစစ်ဆင်နွှဲမှုတွေဆုံးသက်စေဖို့လည်းတိုက်တွန်းပါတယ်။အကူအညီလိုအပ်နေတဲ့အရက်သားတွေစီလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိပေးခွင့်ရရည်အတွက်လည်းအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပါအဝင်ဘာသာကွဲလူနည်းစုနဲ့တိုင်းရင်းသားတွေပေါ်မှာအကြမ်းဖက်တာတွေခွဲခြားဆက်ဆံတာတွေအတွက်လည်းအမေရိကန်နိုင်ငံကအခုထိစိုးရိမ်နေဆဲဖြစ်ပါတယ်။ဒီအတွက်အဖြေကတော့အားလုံးအတွက်ဒန်းတူညီရူဖြစ်တဲ့လွတ်လပ်စွာလှုပ်ရှားခွင့်နဲ့အကြမ်းဖက်မှုတွေကနေအကာအကွယ်ပေးမယ်တရားဥပဒေစိုးမိုးရေးဖြစ်ပြီးဘဝရှင်သန်မှုပညာရေးနဲ့ကျန်းမာရေးဆောင်ရွက်မှုတွေလက်လန်းမှီစေဖို့အပြင်နိုင်ငံရဲ့ဒီမိုကရေစီနှိမ့်ကြတဲ့ဘဝတဲ့လူတိုင်းညီရင်းညီမျှပါဝင်ခွင့်ရရည်တွေဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီရှိဖို့ဖွံ့ဖြိုးတိုးတက်ဖို့လူခွင့်ရနဲ့အမျိုးသားပြန်လည်တည်မြဲရဖို့အတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံသားတွေနဲ့အတူအမေရိကန်ပြည်ထောင်စုကရက်တည်သွားဖို့တန်ဓေဋ္ဌန်ချထားပါတယ်။နိုင်ငံရေးပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံမှာတက်လာမယ့်အဆိုးအသက်အတွက်ပံ့ပိုးကူညီနိုင်မယ့်နည်းလမ်းတွေကိုလည်းအမေရိကန်နိုင်ငံကထက်ထက်တန်တန်ကြည့်နေပါတယ်။2012ခုနှစ်ကစပြီးမြန်မာနိုင်ငံပြုပြင်ပြောင်းလဲလုပ်ငန်းစဉ်အတွက်အမေရိကန်ကဒေါ်လာတန်900ကျော်ချထားပေးခဲ့တာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီပုံမထွန်းကပြီးငြိမ်းချမ်းတဲ့အနာဂတ်တည်ဆောက်ဖို့အကြိုးပမ်းနေချိန်မှာအမေရိကန်ကမြန်မာနိုင်ငံရဲ့မပြောင်းလဲတဲ့မိတ်ဆွေဖြစ်နေဆက်လက်ပြီးရည်တည်သွားမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
ဒါကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အားပေါ်ဖြစ်ပြီးတော့ VOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါမယ်ခင်ဗျာ
။ကာလရှေချာဆောင်ဆိုင်ခဲ့ရတဲ့စီးရီးယားအစိုးရနဲ့အတိုက်ခံရာစုတွေကြားကညဉ့်ညံ့ရေးဆွေးနွေးပွဲတွေကိုဂျနီဗာမြို့မှာလာမယ့်တောက်ကြာနေ့စတင်နိုင်တော့မယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမာကပြောပါတယ်ဆွေးနွေးပွဲတက်ရောက်ကြမဲ့သူတွေအတွက်ဖိတ်ကြားလွှာတွေကိုအင်္ဂါနေ့မှာပေးပို့မယ်လို့အထူးတန်တမာစတီဖန်ဒီမစ်စတိုရာကပြောပေမဲ့ဘယ်သူတွေကိုဖိတ်ကြားမယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးလောင်နိုင်ငံမှာကြုံတွေ့နေရတဲ့ငတ်မှုခေါင်းပါမှုပြဿနာမပေါက်ကွဲသေးတဲ့ဘုံတွေရှင်းလင်းရေးပြဿနာနဲ့မဲခေါမြဝန်းအောက်ပိုင်းဒေသနိပညာပိုင်းဆိုင်ရာလှက်လန်းမိစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကူညီနေတဲ့လုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဗီယန်တန်မျိုးတော်ကိုတင်းလာနေကရောက်ရှိစဉ်အခုလိုအရေးယူဆောင်ရွက်မှုတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကချပြခဲ့တာပါ။ဒါ့အပြင်အာဆီယံအလဲကျဥက္ကဋ္ဌရာထူးကိုဗီယန်နမ်နဲ့လောင်နိုင်ငံကလက်ခံရယူရမှာဖြစ်တဲ့အတွက်ဒီအလဲကျဥက္ကဋ္ဌအရာတို့ရဲ့အရေးပါမှုကိုလည်းဝန်ကြီးကယ်ရီကပြောကြားခဲ့တယ်လို့ဆိုပါတယ်။တမရကာကွယ်ရေးဥစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်တို့ဟာတင်းလာနေကနေပြည်တော်မှာရှိတဲ့ပြင်းထန်ရိတ်တာဧကမဆောင်မှာတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာရွက်ောက်ပွဲလွန်ကာလအာဏာလွဲပြောက်မှုအဆင်ပြေချုံးမှုစည်းရင်းနဲ့ငြိမ်းချမ်းရေးရရှိနိုင်ရေးရှေ့လုံငန်းစဉ်နဲ့ကိစ္စရအများအပြားကိုဆွေးနွေးခဲ့ကြပါတယ်။ဒါဟာရွက်ောက်ပွဲနိုင်ရာ NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့သမရကာဝေးဦးစည်းချုပ်တို့အကြားရွေးကောက်ပွဲအလွန်ကာလမှာဒုတိယအကြိမ်မြောက်တွေ့ဆုံကြတာလည်းဖြစ်ပါတယ်။အခုလိုနိုင်ငံရဲ့အရေးကြီးတဲ့အခမ်းအနားမှာပါဝင်တဲ့တမရအကြီးကဲနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံမှုပေါ်အကျိုးရှိတဲ့ကောင်းမွန်တဲ့ရလဒ်တွေထွက်ပေါ်နိုင်လိမ့်မယ်လို့ယူဆကြောင်းလဲနိုင်ငံရဲ့အကဲခတ်တွေကပြောဆိုကြပါတယ်။ဝါရှင်တန် DC မြို့တော်မှာတောက်ကြတဲ့စနေနေ့တုန်းကစံချိန်တိနှင်းမုံနဲ့ကြောက်ခဲ့ပြီးတင်းလာနေကနင်းနေဖယ်ရှားရှင်းလင်းနေရတဲ့အတွက်အမေရိကန်အစိုးရယုံတွေကြောင်းတွေပိတ်ထားခဲ့ရပါတယ်။ဝါရှင်တန်မြို့ရဲ့လမ်းမနဲ့အဝေးပြေးလမ်းမတွေဟာတင်းလာနေမနေ့ကနင်းနေဖုံးလွှမ်းလျက်ရှိပြီးတော့အရေးပေါ်နင်းဖယ်ရှားတဲ့အစိုးရလုပ်သမားတွေဟာလည်းကားတွေနဲ့လိုက်ပြီးတော့ရှင်းလင်းနေကြပါတယ
်။ဒါကတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကဥစာမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုနာကန်နန်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။VOA American တာမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.